Welcome to the Voice of America in Burmese.
မင်္ဂလာပါရှင်၂၀၁၅ခုနှစ်အောက်တိုဘာလ၁၆ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဂျူးလူမျိုးတွေရဲ့ဘာသာရေးထွတ်မြတ်နေရာတစ်ခုကိုပါလက်စတိုင်းသားတွေမိရှို့တိုက်ခတ်ခဲ့တဲ့အတွက်တင်းမာမှုတွေကြုံနေရပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့အသေခံဘုံခွဲတက်ခတ်မှုတွေကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့နားလောင်နေသူကြီးညာပြေးသွားမှာပါ
အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းဆောင်ပါတွေထဲမှာဆိုရင်တော့နိုင်ငံတကာမှာဒီအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေကြောင့်ကိုအရင်ဆုံးပြောပြပေးသွားဖို့ရှိပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့တနိုင်ငံလို့အပြစ်ရရေးလက်မှတ်ထိုးခဲ့ရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့မပါဝင်ခဲ့တာနဲ့ပတ်သက်လို
့နိုင်ငံတကာဖိအားတွေလည်းပါပါပါတယ်တရုတ်ဖြစ်အားလေးပါပါတယ်။ဟိုကျွန်တော်တို့ကသမဒကြီးနဲ့ကျွန်တော်ထိတ်သီးငါရုပ်တွေ့ပြီးတဲ့နောက်ပိုင်းမှာ
ချင်းမြူသားတပ်ဦးရဲ့ကောင်စီဝင်ဒေါက်တာဆလိုင်းလျံမုံစာခေါင်းရဲ့ပြောပြချက်နဲ့အတူရှမ်းပြည်နယ်ဘက်မှာအပြစ်ရစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းဒေသခံပြည်သူတွေရောဘလို့နေထိုင်ကြရသလဲဆိုတာနားဆင်ကြရပါမယ်။အဲဒီနောက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုတယောမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုလွှတ်ပေးဖို့နိုင်ငံတကာကတောင်းဆိုလိုက်တယ်ဆိုတာကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
နောက်ပကန်ကြီးဒေသကဂျူးလူမျိုးတွေရဲ့ဘာသာရေးထွတ်မြတ်ထားရနေရာတစ်ခုကိုပါလက်စတိုင်းဆန္ဒပြသူတွေကမိရှို့ဖျက်ဆီးခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းသားတွေကတော့မတိမငြိမ်အခြေအနေတွေကြားမှာနောက်ထပ်ဆန္ဒပြပွဲကြီးတွေဒီကနေ့ထပ်မံပြုလုပ်ဖို့လည်းပြင်ဆင်နေကြတာပါ။ပါလက်စတိုင်းမျိုးတစ်မျိုးဖြစ်တဲ့နာဘလတ်မှာရှိတဲ့ဂျိုးဆက်ဖြစ်ကုသင်းကျန်းကိုပါလက်စတိုင်းသား100လောက်ကမီးလောင်ပုံးတွေနဲ့ညဘက်မှာတက်ခတ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့လူအုပ်ကိုပါလက်စတိုင်းအာဏာပိုင်တွေကလူစုခွဲလိုက်ပြီးမိကိုလည်းညှိနှိုင်းပေးခဲ့ပါတယ်။ခရီးယန်ကျန်းစာအရဂျိုးဆက်ကိုမြုပ်နှံထားတယ်လို့ယုံကြည်ထားကြတဲ့နေရာမှာမီးလောင်မှုကြောင့်ထိခိုက်ပျက်စီးမှုဘလောက်ထိရှိသလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဂျိုးစစ်တပ်ရဲ့ပြောခွင့်ရသူပီတာလာနာကတော့တာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူမှာဖြစ်တယ်လို့ဂျိုးဆက်ဖြစ်တင်းကျန်းကိုပြန်လည်မွမ်းမံပြီးလွတ်လပ်စွာကိုယ်ကိုယုံကြည်မှုတွေပြန်လည်ရရှိအောင်လုပ်မယ်လို့ Twitter အင်တာနက်လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ပါလက်စတိုင်းသမ္မတမာကမော့အဘတ်စ်ကတော့တက်ခတ်မှုဟာတာဝန်မဲ့တဲ့လုပ်ရဖြစ်ပြစ်တင်ရှုတ်ချလိုက်ပြီးစုံစမ်းစစ်ဆေးဖို့လည်းညွှန်ကြားလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေကိုဆက်ထားဖို့အမေရိကန်တို့ကအတိတ်ပဲမဲ့ဆုံးဖြတ်လိုက်တာကြောင့်အမေရိကန်တပ်တွေအပေါ်ဦးတည်ပြီးတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ဆက်လုပ်သွားမယ်လို့တာလီဘန်တွေကကတိပေးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့သမ္မတတပ်တန်းကုံဆုံးမဲ့2019ဇန်နဝါရီလမတိုင်ခင်အထိတပ်သားအရေအတွက် 9,500 ကိုမလျှော့ချခင်လက်ရှိအရေအတွက်တိုင်းလက်ရှိ6,800အတိုင်းဆက်ထားဖို့ကြေညာခဲ့ပြီးတဲ့နောက်တာလီဘန်တွေကတောက်ကြနေမှာအဲ့ဒီလိုတုံ့ပြန်ပြောဆိုလိုက်တာပါကဘူးမှာရှိတဲ့အမေရိကန်တပ်ရင်းကိုကာကွယ်ဆောင်ရှောက်ဖို့အတွက် 2016 နောက်ပိုင်းအမေရိကန်တပ်သား1000နီးပါးကိုရာအာဖဂန်မှာချထားဖို့အမေရိကန်အစိုးရကအစောပိုင်းကစီစဉ်ချခဲ့တာပါတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်က VOA ကို email ကနေပေးပို့တဲ့ထုတ်ပြန်ချက်မှာတော့အမေရိကန်တပ်တွေကအာဖဂန်ကိုကျူးကျော်ရာရပ်တန့်မှာမဟုတ်တလို့ကတိစကားအသူတွေနဲ့အာဖဂန်ပြည်သူတွေနဲ့အမေရိကန်လူထုကိုလက်စားလိုက်ချင်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ Obama ရဲ့ဆုံးဖြတ်ချက်ကတာလီဘန်တွေနဲ့မွတ်စလင်ဘာသာရေးစစ်ပွဲအရှိန်ကိုရပ်တန့်စေမှာမဟုတ်ဘူးလို့လည်းဆိုပါတယ်။သမ္မတ Obama ကတော့သူ့အနေနဲ့အဆုံးမရှိတဲ့စစ်ပွဲမျိုးကိုလက်မခံတလို့အမေရိကန်ရဲ့အရေးကြီးတဲ့လုံခြုံရေးအကျိုးစီးပွားကိုအထောက်အကူမဖြစ်စေတဲ့အကန့်အသတ်မဲ့စီးရီးပဋိပက္ခတဲ့ချင်းနှင်းဝေရောက်တာမျိုးကိုလည်းထပ်တလဲလဲကန့်ကွက်ခဲ့ပူပါတယ်လို့ပြောဆိုခဲ့ပူပါတယ်အာဖဂန်သမ္မတအာရှဖ်ဂန်နီကဒီဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပြီးသမ္မတနှုတ်အကြားကာလအတန်ကြာဆက်လက်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပြောဆိုထားပါတယ
်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကဘိုကိုဟာရမ်စစ်သွေးကြွအဖွဲ့လှုပ်ရှားရာဘုံပြည်နယ်မှာဘုံပေါက်ကွဲမှုတွေကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားပါတယ်ပြည်နယ်မြို့တော်မတူဂူရီကဗလီချောင်းတစ်ခုတွင်မင်းနောင်းပိုင်းကအသေးခံဘုံခွဲသမားနှစ်ယောက်ကပေါက်ခွဲတက်ခဲ့ခဲ့တာဖြစ်တဲ့အကြောင်းနိုင်ဂျီးရီးယားအာဏာပိုင်တွေကဒီကနေ့ပဲအတည်ပြုပြောကြားလိုက်ကြတာပါပထမဘုံပေါက်ကွဲမှုကိုအကူအညီပေးဖို့ရောက်လာသူတွေအများအပြားသိချင်အောင်ဒုတိယတစ်ယောက်ကအသေးခံဘုံခွဲတက်ခဲ့ဖို့အချိန်ကိုစီစဉ်ခဲ့တာလည်းဖြစ်ပါတယ်ညနေပိုင်းဝတ်ပြုသူတွေဗလီမာရောက်နေချိန်မှာပဲအသေးခံဘုံခွဲတက်ခဲ့မှုတွေဖြစ်ခဲ့တာပါတက်ခဲ့မှုတွေကြောင့်အများအပြားလည်းတန်ရခဲ့ပါတယ်ဗလီဟာလည်းအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်လို့ရဲတပ်ဖွဲ့ကပြင်သစ်သတင်းဌာနကိုပြောပါတယ်တက်ခဲ့မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး အမေရိကန်သမ္မတဘရက်အိုဘားမားကတော့နိုင်ဂျီးရီးယားချတ်ကင်မရွန်ဘီနင်းနဲ့နိုင်ဂျာနိုင်ငံတွေမှာစစ်သွေးကြွတွေကိုချေမှုမှုပူးပေါင်းဆောင်ရွက်မှုတွေကိုကူညီတဲ့အနေနဲ့စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကိုလေကြောင်းကနေထောက်လှမ်းနိုင်အောင်အမေရိကန်စစ်ပတ်ဆိုင်ရာကျွမ်းကျင်သူတွေဆေးလွတ်မဲ့အကြောင်းဗိုလ်ထုနေမှာပဲကြေညာထားပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေကကင်မရွန်နိုင်ငံမှာဌာနချုပ်ဖွင့်လှစ်ပြီးအင်အား300လောက်ထိတိုးမြင့်သွားမယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်
ဥရောပကမ်းခြေတွေကိုနှိမ့်စင်ရောက်လာကြတဲ့ထောင်နဲ့ချီတဲ့ဆီးရီးယားနဲ့အီရတ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာရည်ရွယ်ချက်ရှိသလိုအသက်ပညာတွေရှိတဲ့လူငယ်တွေအများပြားပါဝင်ပါတယ်။သူတို့တွေနဲ့ပတ်သက်လို့အလန့်တကြားနဲ့ညှင်းခုန်နေမဲ့အစားဥရောပအတွက်အခွင့်အလမ်းကောင်းတွေဖြစ်ကြိုးဆိုတင်တယ်လို့လူမှုကွန်ရက်ရဲ့အဖွဲ့တွေနဲ့ဒုက္ခသည်တွေကိုယ်တိုင်ကပြောဆိုပါရတယ်။ဆီးရီးယားကထွက်ပြေးလာတဲ့အသက်28နှစ်အရွယ်အဗ်ဒူဆလမ်ကတူရကီမှာနေထိုင်ခွင့်ရလိုက်ပေမဲ့အလုတ်ကန်ရှာမြဖြစ်နေတာပါ။ IS တွေလက်အောက်ရောက်နေတဲ့ဂျာရာဘလူးစ်မြို့ကနေထွက်ပြေးလာတဲ့ဆလမ်ကတော့အသက်ပညာဆုံးသလိုပညာတတ်တဲ့လူငယ်တွေဟာသူတို့အခြေချခွင့်ရမယ်နိုင်ငံတွေအတွက်အကျိုးရှိစေမယ်လူတွေဖြစ်တာကြောင့်သူတို့ကိုဥရောပကဘာကြောင့်ကြိုဆိုမှုမရှိတာလဲဆိုတာကိုနားမလည်ဘူးလို့ပြောပါရယ်ဆီးရီးယားကပညာရေးကောင်းတဲ့နိုင်ငံဖြစ်တာကြောင့်ဆီးရီးယားကပညာတတ်လူငယ်အများပြားဥရောပကိုရောက်နေကြပြီလို့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့အစည်း Mercy Crops ရဲ့အကြီးအကဲ Benedict Dempsey ကပြောပါရယ်ဒီနှစ်အစောပိုင်းကဥရောပကိုတရားမဝင်ရောက်လာတဲ့စစ်ပြေးဒုက္ခသည်တွေထဲမှာ69ရာခိုင်နှုန်းဟာအသက်14နဲ့34နှစ်ကြာဖြစ်ပါတယ်ငယ်ရွယ်တဲ့ရွှေပြောင်းဒုက္ခသည်တွေဟာဥရောပရဲ့လုံခြုံရေးစီးပွားရေးနဲ့ယဉ်ကျေးမှုရဲ့ချိန်ချောင်းမှုဖြစ်ဥရောပနိုင်ငံသားတချို့ကစိုးရိမ်မှုတွေရှိနေကြတာလည်းဖြစ်ပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ရက်ရဲ့ဒီကနေ့အမေရိကန်သမ္မတအင်ဂျီရောကိုအလက်ပတ်ခီးစင်ဟာတောင်ကိုရီးယားခေါင်းဆောင်အဖြစ်တာဝန်ယူခဲ့တဲ့2013ခုနှစ်ကစလို့ဒုတိယကြိမ်ဖြစ်လာပါလိမ့်မယ်။တွေ့ဆုံမှုအတွင်းတောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးလုံခြုံရေးနဲ့ကမ္ဘာရေးရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးမှာဖြစ်တယ်လို့နှစ်နိုင်ငံကြားကြောက်ဆန့်ကြောက်သားလို့မဟာမိတ်ဆက်ဆံရေးကိုလည်းခိုင်မာအောင်ထပ်မံကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းအင်ဂျီရောပြောခဲ့ရသူ George Arnes ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒီတာရင်းမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်။မနေ့တုန်းကတော့တောင်ကိုရီးယားသမ္မတကိုအမေရိကန်ကာဝေးဝန်ကြီးဌာနကပင်လယ်ကုန်စစ်ဌာနချုပ်မှာစီးရီးပြခန်းနာနဲ့တခန်းတနာကြိုဆိုခဲ့တာပါ။ပြီးခဲ့တဲ့လတိုင်းမှာပဲတရုတ်နိုင်ငံကစီးရီးပြခန်းနာကိုတောင်ကိုရီးယားသမ္မတတက်ရောက်ခဲ့တဲ့အတွက်တရုတ်နိုင်ငံနဲ့ဆက်ဆံရေးတွေကြီးထွားလာနေပြီလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့တဲ့အတွက်အမေရိကန်ကာဝေးဝန်ကြီးဌာနကိုတောင်ကိုရီးယားခေါင်းဆောင်အလဲပတ်သွားခဲ့တာနှစ်နိုင်ငံကြားဆက်ဆံရေးအခိုင်အမာရှိနေစေဖြစ်တာကိုထူးထူးခြားခြားပြသမှုတစ်ခုဖြစ်နေလဲရှုမြင်ကြပါတယ်။
ကွန်ပျူတာကနေဝင်ရောက်ပြီးတော့သတင်းအချက်အလက်ခိုးယူမှု IS အကြမ်းဖက်အဖွဲ့ကိုအမေရိကန်တပ်သား1000ရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုပေးအပ်မှုနဲ့ကော့ဆိုဗိုနိုင်ငံသားတစ်ယောက်ကိုအမေရိကန်နိုင်ငံကဆွဲချက်တင်လိုက်ပါတယ်။ဒီလိုအမှုဟာတရားစီရင်ရေးဌာနရဲ့ပထမဆုံးအမှုလည်းဖြစ်တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံကအနာပိုင်တွေဟာအမေရိကန်အစိုးရရဲ့ဖန်ဝရန်နဲ့ Artit Francis ကိုဖမ်းဆီးလိုက်တာပါ။သူ့ကိုအမေရိကန်နိုင်ငံစီလွှဲပြောင်းပေးဖို့တရားစီရင်ရေးဌာနကလှုံ့ဆော်ပါလိမ့်မယ်။ Francis ဟာ Kosovo Hacker Security ဆိုတဲ့အဖွဲ့တစ်ခုကိုထူထောင်ခဲ့တယ်လို့အစိုးရရှင်းနေရဆွဆွဲပြောဆိုထားပါတယ်။အမေရိကန်အခြေစိုက်ကုမ္ပဏီတွေရဲ့ကွန်ပျူတာတွေကို Francis ကခိုးဝင်ခဲ့ပြီးတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းပေါင်း1350ရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူပြီးအကြမ်းဖက်သမားတွေကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လတုန်းက Jundit Hussein လို့ခေါ်တဲ့ IS အဖွဲ့ဝင်တယောက်က Twitter လူမှုကွန်ရက်ကနေအမေရိကန်အစိုးရတပ်နဲ့ဝန်ထမ်းတွေရဲ့နံပါတ်တွေ၊ email တွေ၊တယ်လီဖုန်းနံပါတ်တွေကိုဖော်ပြပြီးတော့ချိန်ချောက်ရေးသားခဲ့ပါတယ်။အဲ့ဒီခိုးယူခံရခဲ့တဲ့ကိုယ်ရေးအချက်အလက်ပါအမေရိကန်နိုင်ငံသားတွေအပေါ်ထိခိုက်နာမှုတွေရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Francis ကပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်35နှစ်ပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်
။ရှိတော်ရှာကာဝေးဝန်ကြီးရဲ့ထိပ်သီးဆွေးနွေးပွဲတွေကိုလက်ခံကျင်းပနေတဲ့တရုတ်နိုင်ငံမှာဒေသရဲငင်းချင်းနဲ့တည်ငြိမ်ရေးအတွက်ကာကွယ်ဆောက်ရှောက်နိုင်အောင်ဝိုင်းဝန်းကြိုးပမ်းကြဖို့တရုတ်ကာဝေးဝန်ကြီးကတိုက်တွန်းထားခဲ့ပေမဲ့အခြေတည်ငင်းပွားနေတဲ့နည်းမျိုးပိုင်ဆိုင်မှုကိစ္စကိုဆွေးနွေးဖို့ကိုတော့ရှောင်ရှားခဲ့ပါတယ်။နိုင်ငံပေါင်း10နိုင်ငံပါဝင်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကာဝေးဝန်ကြီးတွေအလို့သဘောတွဲဆုံမှုအတွင်းနည်းမျိုးပိုင်ဆိုင်မှုကိစ္စတွေကိုတရုတ်ခေါင်းဆောင်တွေကလူသိရှင်ကြားဆွေးနွေးမဲ့အလားအလာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေအထူးသဖြင့်ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေနဲ့တောင်တရုတ်ပင်လယ်ပြင်တွင်းမှာဒူဘိုင်၊ကိုဘိုင်အငင်းပွားနေပေမဲ့ဒီကိစ္စကိုအခုလိုနိုင်ငံဆောင်ဆွေးနွေးပွဲတွေမှာထက်သွင်းဆွေးနွေးဖို့ကိုတော့တရုတ်နိုင်ငံဘက်ကမလိုလားပါဘူး။အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်ကာဝေးဝန်ကြီးချန်ဝမ်ကွန်ကဒီကနေ့ညီလာခံအဖွဲ့ဝင်ကောင်းမှထက်သွင်းပြောဆိုမသွားပေမဲ့အာဆီယံနိုင်ငံတွေအနေနဲ့ဆက်ဆံရေးပုံမှန်တိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့ အကျံဖက်ဝါရလူမျိုးလွန်ကျွေးပြဿနာတွေကိုရင်ဆိုင်သွားနိုင်အောင်ပုံမကျိုးမဆောင်ရွက်ဖို့တိုက်တွန်းသွားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုတွေရော့ချစေဖို့လိုက်နာရမယ့်လုံထုံးလုံးလေးတစ်ခုထွက်ပေါ်လာစေရေးနှောင့်နှေးကြံ့ကြံနေတဲ့ဆွေးနွေးမှုတွေမှာတော့အာဆီယံနိုင်ငံတွေနဲ့အတူတရုတ်နိုင်ငံလည်းပူးပေါင်းပါဝင်နေကြတာပါ။ဒါပေမဲ့လည်းဆွေးနွေးမှုတွေအတွင်းမှာတော့ငင်းပွားနေတဲ့နယ်မြေတွေကိုတရုတ်နိုင်ငံကသာပိုင်ဆိုင်ကြောင်းတရုတ်နိုင်ငံဘက်ကနေအပြင်းထန်ကာကွယ်ပြောဆိုထားတာလည်းဖြစ်ပါတယ်
။နီပေါ်နိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတစ်ကိုဆန့်ကျင်ဆန္ဒပြမှုအတွင်းဖြစ်ပွားခဲ့တဲ့လူသတ်မှုကျူးလွန်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုချက်ချင်းစုံစမ်းစစ်ဆေးဖို့နဲ့တရားဥပဒေအတိုင်းစီရင်နိုင်အောင်လှုံ့ဆော်ဖို့လူအခွင့်အရေးလေးလာဆောင်ကြည့်ရေးဖွဲ့ HRW ကနီပေါ်အစိုးရကိုတောက်ကြားနေကတိုက်တွန်းလိုက်ပါတယ်။2015ဩဂုတ်လနဲ့စက်တင်ဘာလအတွင်းဖြစ်သွားတဲ့အဲ့ဒီဆန္ဒပြမှုအတွင်းလူပေါင်း45ယောက်ထက်မနည်းအသက်ခံလိုက်ရတယ်လို့ HRW ကဆိုပါတယ်။ဧပြီလတုန်းကအင်အားကြီးငလင်လှုပ်သွားပြီးတဲ့နောက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတစ်ပြဋ္ဌာန်းဖို့နီပေါ်အစိုးရကဆုံးဖြတ်ခဲ့တာပါ။ဆယ်နှစ်နီးပါးကြာအောင်နိုင်ငံရေးအရမတိုးတာမဆုတ်တာဖြစ်နေတဲ့အခြေအနေဖြစ်နေပြီးတဲ့နောက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတစ်ကိုဆွေးနွေးတိုင်ပင်ဖို့အချိန်သိမ့်မပေးဘဲပြဋ္ဌာန်းလိုက်တာလည်းဖြစ်ပါတယ
်။တောက်ကြနေညဒီပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်တို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုကစပြီးထုတ်လွှင့်ပေးမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်ရှင်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေဟာချိန်မရွေးထိခိုက်ပြိုကွဲသွားနိုင်တဲ့အနေအထားမှာရှိတယ်လို့ပြောဆိုပြီးအာဖဂန်ကနေအမေရိကန်တပ်တွေပြန်ဆုတ်ရေးအစီအစဉ်ကိုဖြည်းဖြည်းပဲလှုပ်ဆောင်သွားရမယ်အကြောင်းသမ္မတဥဘာမာကမနေ့တုန်းကကြေညာခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်အရီဘန်ဒီရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကတင်ပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံကစစ်ပွဲတွေမှာအမေရိကန်ပါဝင်မှုကိုအဆုံးသတ်မယ်လို့ကြေညာပြီးသမ္မတဖြစ်လာတဲ့ဒီအမေရိကန်သမ္မတဘရက်ဥဘာမာအနေနဲ့2016ခုနှစ်ကုန်ပြီးနောက်ပိုင်းမှာအမေရိကန်တပ်ဖွဲ့ဝင် 9,500 ကိုအာဖဂန်နစ္စတန်မှာဆက်ထားသွားဖို့ကြော်တာရင်းနေကကြေညာခဲ့တာဟာသူ့အတွက်တိတ်ပြီးတော့လွယ်ကူတဲ့ကိစ္စရတော့မဟုတ်ပါဘူ
း I do not support the idea of
အပြည်ဆုံးနိုင်တဲ့စစ်ပွဲတွေမှာဆက်ပါဝင်နေတာကိုကျွန်တော်အနေနဲ့မထောက်ခံပါဘူးအမေရိကန်တွေရဲ့လုံခြုံရေးကိုထောက်ကူမပြုတဲ့ကျေပြောလာတဲ့စီးပွားပြိပခတွေမှာပါဝင်ပတ်သက်နေတာကိုကျွန်တော်အနေနဲ့အချင်းချင်းညှင်းဆို့ဆန့်ကျင်ခဲ့ပြီးပါပြီ
သမ္မတဥဘာမာကလာမယ့်နှစ်အတွင်းမှာဒီအာဖဂန်နစ္စတန်မှာတပ်ဖွဲ့ဝင် 9,800 လောက်ဆက်ထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်2016ခုနှစ်ဂျော်လန်ပီနောက်ပိုင်းအာဖဂန်နစ္စတန်မှာတပ်ဖွဲ့ဝင် 1,000 လောက်အထိပဲရှော့ချသွားမယ်လို့စီစဉ်ထားခဲ့ပေမဲ့အမေရိကန်အနေနဲ့ဘက်ဂရမ်နဲ့ကန်ဒါဟာလိုအခြေစိုက်စစ်ကမ်းမျိုးတွေမှာတပ်ဖွဲ့ဝင် 9,500 လောက်ထားသွားမယ်လို့သမ္မတကပြောပါတယ်ဂါလီဘန်နေလက်ထဲကကွန်ဒူးစ်မြို့ကိုအခုရက်ပိုင်းတွေအတွင်းအမေရိကန်ကြောတော်နောက်ခံပေးထားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေပြန်လည်သိမ်းယူလိုက်နိုင်ပြီးမကြခင်မှာပဲအခုလိုကြေညာခဲ့တာပါအာဖဂန်တပ်ဖွဲ့တွေအနေနဲ့လုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့နိုင်ငံနေနေကင်တွယ်နိုင်တာမျိုးမရှိသေးဘူးလို့သမ္မတဥဘာမာကပြောပါတယ်
Pressure from Pakistan
Pakistan ဘက်က PRA ကြောင့် Al Qaeda ဟာအာဖဂန်နစ္စတန်ဘက်ကိုဝင်လာနေကြပြီး ISIS အဖွဲ့တွေကိုလည်းမြင်တွေ့လာနေကြပါပြီအခြေခံအားဖြင့်တော့နိုင်ငံတွင်းအဓိကကြားတဲ့နေရာတွေကလုံခြုံရေးအနေအထားတွေကအချိန်မီရွေးထိခိုက်ပျက်စီးနိုင်တဲ့အနေအထားဖြစ်ပြီးတချို့နေရာတွေမှာဆိုထိမနိုင်သိမရဖြစ်နေပါလေ
။မြေပြင်စစ်ပွဲတွေမှာအမေရိကန်တပ်တွေအနေနဲ့ပါဝင်တိုက်ခိုက်တာမျိုးမလုပ်ဘူးဆိုတဲ့မူဝါဒနဲ့ပတ်သက်ပြီးပြုပြင်သွားမှာမဟုတ်ပေမဲ့အကြမ်းဖက်ဝါဒနှီးနှီးဆောင်ရွက်နေစဉ်ကာလတွေမှာအာဖဂန်တပ်ဖွဲ့ဝင်တွေကိုဆက်လက်ပြီးတင်းနှံပေးသွားမှာဖြစ်တယ်လို့အကြံပေးသွားမှာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်တွေဆက်လက်ထားရှိသွားခြင်းအပြင်အာဖဂန်တပ်ဖွဲ့ဝင်တွေအတွက်ဒါဟာစိတ်သက်ရေးရာအရတွန်းအားဖြစ်စေတယ်လို့ဝီစင်စန်တာကမိုက်ကယ်ကူဂယ်မန်ကပြောပါတယ
် Desertion rates have always been very
အထူးသဖြင့် Kunduz မြို့ကိုတာလီဘန်တွေကခဏတာသိမ်းယူပြီးနောက်ပိုင်းမှာအာဖဂန်လုံခြုံရေးတပ်တွေကနေတပ်ပြေးနှုံးတွေပုံမြင့်လာပါတယ်2016-2018ခုနှစ်တွင်မှာအမေရိကန်တပ်ဖွဲ့တွေဟာသူတို့ကိုပစ်ထားမှာမဟုတ်ဘူးဆိုတာကိုအာဖဂန်တပ်ဖွဲ့တွေအနေနဲ့သိရင်တော့ဒါဟာသူတို့အတွက်အကြီးအကျယ်စိတ်သက်သာရာရစေမယ်လို့ကျွန်တော်ထင်ပါတယ်
သမ္မတဥဘာမာရဲ့တပ်တန်းအတွင်လှုပ်ဆောင်သွားမယ့်အစီအစဉ်တွေမှာအပါအဝင်ဖြစ်တဲ့အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်တွေကိုရုတ်သိမ်းသွားရေးအစီအစဉ်ကိုသူ့အနေနဲ့ပြောင်းလဲပြီးအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေကိုစုခွာမှာမဟုတ်ဘူးလို့ကြာလာပြီးနေ့မှာတော့ဒီသမ္မတဥဘာမာကထပ်မံပြီးရှင်းရှင်းလင်းလင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်ကအာဖဂန်နစ္စတန်လုံခြုံရေးကိုပြောပြသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့မပါဝင်လာတာဟာအိန္ဒိယနိုင်ငံတွေရဲ့ဖိအားတွေပါဝင်နေတယ်လို့တိုင်းရင်းသားခေါင်းဆောင်တဦးကဝေဖန်ပါတယ်။လက်ရှိလက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့အစည်းအများစုဟာတရုတ်မြန်မာနယ်စပ်ဒေသကဖြစ်နေတဲ့အတွက်တရုတ်အစိုးရရဲ့ပတ်သက်မှုအဖြစ်သုံးသပ်ထားပေမဲ့မြန်မာအစိုးရတာဝန်ရှိသူကတော့ဒီသုံးသပ်ချက်ကိုလက်မခံပါဘူး။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးရမှာပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်အခြေစိုက်အဖွဲ့အစည်းတွေဖြစ်ပြီးလက်မှတ်ရေးထိုးရမှာမပါတဲ့အဖွဲ့အစည်းအများစုကတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်နေတာပါဒီလိုတရုတ်နယ်စပ်ကအဖွဲ့အစည်းတွေမပါဝင်တာဟာတဖက်နိုင်ငံအစိုးရရဲ့လက်တလောပြောင်းလဲလိုက်တဲ့မူဝါဒကြောင့်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးညှိနှိုင်းအဖွဲ့ NCCT အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကဝေဖန်ပါတယ်
။နိုင်ငံတကာဖိအားတွေလည်းပါပါတယ်။တရုတ်ဖိအားလည်းပါပါတယ်။ဟိုကျွန်တော်တို့ကတမဒကြီးနဲ့ကျွန်တော်ထိပ်သီးငါးရုပ်တွေ့ပြီးတဲ့နောက်ပိုင်းမှာတရုတ်ကနေပြီးတော့သူတို့ policy တွေပြောင်းနေတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီမတိုင်ခင်တုန်းကအလုံးပါဝင်ရေးမှုမှာပါဝင်နိုင်တဲ့လူတွေအရင်သွားပြီးတော့ဆောင်ရွက်တင်တာဆောင်ရွက်ပါဆိုပြီးတော့အဲ့ဒီ policy မျိုးတရုတ်မှာခိုင်ထားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့တမတကြီးနဲ့တွေ့ဆုံပြတဲ့နောက်ပိုင်းမှာဥရောပသမဂ္ဂနဲ့ဂျပန်ပါလာလိုက်တာနဲ့တပည့်နဲ့တရုတ်ကသူ့ policy ပြောင်းသွားတယ်။ witness မှာကြိုက်တဲ့လူလက်မှတ်လာထိုးဒါပေမဲ့တိုင်းရင်းသားတွေအလုံးပါမှာလက်မှတ်ထိုးတင်တယ်ဆိုပြီးတော့ပြောလာတယ်။အဲ့ဒီခါကျတော့အရှင်သင့်မဖြစ်သေးတဲ့အဖွဲ့တွေအနေထားကိုကျွန်တော်တို့ဘလို့မှဆောင်ရွက်လို့မရဘူး။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ initiative နိုင်ငံတွေရဲ့pressure တွေအခုလက်မှတ်ရေးထိုးတဲ့ပွဲမှာအများကြီးကျွန်တော်တို့ပခုံးပေါ်မှာတက်ရောက်လာတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ
်အစိုးရကတိုင်းဒေသလက်နက်ကိုင်အဖွဲ့21ဖွဲ့အနက်မှာ15ဖွဲ့ကိုသာလက်မှတ်ရေးထိုးဖို့ဖိတ်ကြားခဲ့ပြီးပါဝင်လက်မှတ်မရေးထိုးတဲ့9ဖွဲ့တည်းကတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့က4ဖွဲ့ပါဝင်နေတာဖြစ်ပါတယ်ဒီဝေဖန်ချက်ပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းက NCA လက်မှတ်ရေးထိုးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။ပြည်ထောင်စုနိုင်ငံ
လက်ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆက်မှာဘယ်လိုဆွေးနွေးခြင်းရှိလို့လဲဆိုတော့ဒီက။ဘာလို့လဲဆိုတော့ကျွန်တော်တို့ကဘိုးဆွေးပါဘိုးဆွေးပါဘယ်ဆက်ဆံလို့ဆိုရင်ပြည်ချင်းဆွေးပါတယ်ဆက်ဒီကိယပေါ်လစီကကျွန်တော်တို့ကူညီပေးရမယ်ဆိုတာကိုသိတာပဲအဲ့တော့ဒီနောက်ဆုံးကျွန်တော်တို့ developer တွေသိသိသွားလို့ပါလေတမားကြီးရှင်းပြပေးရတယ်ငင်းကြီးကိုကူညီပေးမယ်လို့ပြောပါရှင်းပြမယ်ပြောတဲ့အခါအချက်အချက်ပဲပါဒီလိုကတော့ကျွန်တော်မြန်မာနိုင်ငံရဲ့အရေးကြီးဆုံးကိုဝိုင်းပြီးတော့ကူညီပေးရမယ်ဆိုတာကိုပြောပါနောက်တော့ဒီဘက်ကတော့ရုပ်တဲ့သူကဆက်တော့ကူညီမယ်ဆိုတာဒီလိုကပဲပြောရတာဒီကကျောင်းသူတွေဗီဂျီးယား policy ကတော့ကျွန်တော်ရဲ့ငြိမ်းချမ်းရေးပြည်စင်ကိုပြူပြင်းပေးမယ်လို့ပဲဒီလိုပဲဖြစ်ပါတယ်
NCA စာချုပ်လက်မှတ်ရေးထိုးပွဲအပြီးမှာပဲပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကောရှန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်မှတ်ရေးထိုးဖို့ကိုအမြဲတိုက်တွန်းနေကြောင်းတရုတ်အစိုးရဟာတိုက်တွန်းသူထောက်ခံသူသာဖြစ်ပြီးဆုံးဖြတ်သူမဟုတ်ကြောင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်ဆက်လက်ပြီးကူညီပေးမှာဖြစ်ကြောင်းသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်စက်တင်ဘာလ9ရက်နေ့နိုင်ငံတော်တမရနဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးတဲ့ရက်ပိုင်းကတော့တရုတ်မြန်မာနယ်စပ်ကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ WB သွေးစည်းညီညွတ်ရေးပါတီ UWSP ကသဘောထားကြေညာချက်တရက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာတရုတ်ပြည်ယူနန်ပြည်နယ်ကဥရောပအမေရိကန်ဂျပန်စတဲ့အနောက်နိုင်ငံအင်အားစုကိုမြောက်ပိုင်းပြည်ပခါမှာမပါဝင်စေဖို့တောင်းဆိုခဲ့တာကြောင့်ဝါအထူးဒေသနှစ်ကဒီကတိကိုဆောင်ထင်းခဲ့ကြောင်း NCA စာချုပ်အတွက်ညှိနှိုင်းရမှာအနောက်နိုင်ငံတွေကနောက်ွယ်ကနေတောက်လျှောက်ပါဝင်ခဲ့ပြီးလက်မှတ်ရေးထိုးရမှာတရားဝင်ပါဝင်လာတော့မှာဖြစ်ကြောင်းနဲ့ဝတ်တပ်ဖွဲ့အနေနဲ့ NCA ကိုပါဝင်လက်မှတ်ရေးထိုးရင်အနောက်နိုင်ငံအုပ်စုပါဝင်တာကိုလက်ခံလိုက်သလိုဖြစ်ပြီးယူနန်ပြည်နယ်အပေါ်ဂရီမပြတ်စေလိုတာကြောင့်လက်မှတ်ရေးထိုးရမှာပါဝင်မှာမဟုတ်ကြောင်းဖော်ပြခဲ့ပါတယ်။ NCA လက်မှတ်ရေးထိုးရမှာတော့တရုတ်၊အိန္ဒိယ၊ဂျပန်၊ထိုင်းနိုင်ငံကအထူးကိုယ်စားလှယ်တွေမြန်မာပြည်ဆိုင်ရာဥရောပသမ္မဂတန်အမတ်ကြီးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးအကြံပေးတို့နိုင်ငံတကာအသီးသက်တွေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ကြပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ တပြည်လုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA လက်မှတ်ရေးထိုးစက်ကာလမှာရှမ်းပြည်နယ်အတွင်းမြမအစိုးရစစ်တပ်တွေကနေပြီးတော့ထိုးစစ်ဆင်နေတာတွေရပ်တန့်ပေးဖို့ရှမ်းလူမှုအဖွဲ့အစည်း18ဖွဲ့ကတောင်းဆိုခဲ့ကြပါတယ်။ NCA လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တံပရော SSPP SSA တပ်ဖွဲ့အပေါ်စစ်ရေးအရာထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသအတွင်းကျေးရွာသား1500ကျော်ဟာစစ်ဘေးတန်းရှောင်နေရသလိုစားဝတ်နေရေးခက်ခဲတွေ့နေရတဲ့အခြေအနေမှာရှိနေသေးပါလို့လူရှမ်းလူမှုအဖွဲ့အစည်းတွေကထောက်ပြခဲ့ကြပါတယ်။ဒါအပြင်ရှမ်းပြည်နယ်အတွင်းမြမစစ်တပ်ကစစ်ရင်အားတိုးချဲ့ပြီးပြစ်ခတ်တိုက်ခိုက်နေစေဖြစ်တယ်လို့လည်းရှမ်းပြည်မြောက်ပိုင်းတမရော်တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမတမရော်နဲ့မြောက်ပိုင်းရှမ်းပြည်တမရော် SSPP SSA တို့အကြားဒီလပါရမပတ်ကလည်းကနေ့ထိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ရှမ်းမြည်နယ်မြို့နယ်လေးမြို့နယ်ကစစ်ပီးဒုက္ခသည်1500ကျော်ဟာစစ်ဘေးသိမ်းရှောင်နေရပြီးအခက်သွေးနေတယ်လို့ရှမ်းလူမှုဖွဲ့စည်းရဲ့ပြောရေးစုခွေရှိသူစိုင်းခေးဆိုင်ကအခုလိုပြောပါတယ
်လက်နဲ့ကင်ပြီးတော့ဖြည့်ရှင်းတဲ့နီလန်းကိုမတုံးတော့ပဲနဲ့ကျွန်တော်တို့ညင်းချမ်းကြီးကိုတကယ်ဥတီနိုင်မဲ့နီလန်းကိုကျွန်တော်တို့ကတုံးဖို့အတွက်တစ်ခုရဲ့ပေါ့နော်နောက်တစ်ခုကတော့ထိုးစစ်ဆင်မှုကြောင့်ထပ်ပြီးရတဲ့ကျွန်တော်တို့ထောင်နဲ့ချီတဲ့ဒီရှမ်းပြည်နယ်မှာနေထိုင်နေကြတဲ့လူထုတွေပေါ့နော်အဲ့ဒီဒေသခံလူထုတွေကအခုဆိုလို့ရှိရင်သူကဒီစားနပ်ရိက္ခာအခက်အခဲတွေနဲ့ကြုံနေရတယ်။နောက်ဒီထပ်ပြီးတဲ့လူတွေထဲမှာလည်းကလေးမွေးဖောက်မှုတွေပါနေတယ်။ဒီဟာလည်းကျွန်တော်တို့ကျန်းမာရေးလက်လမ်းမီဖို့ရဲ့နောက်လိုအပ်တဲ့အာဟာရတွေအတွက်ရင်ကလည်းအခက်အခဲဖြစ်နေတယ်
အောက်တိုဘာလ6ရက်နေ့ကနေကနေ့ထိ NCA လက်မှတ်ရေးသွိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ပေါ်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်နေခဲ့လို့ကြေးတီမိုင်းရှူမိုင်းနောင်ဝမ်ဟန်းအစရှိတဲ့မြို့နယ်ဒေသ၄ခုကရွာသား1500ကျော်စစ်ပေးသိမ်းရှောင်နေရပါတယ်။လက်ရှိစစ်ပေးသိမ်းရှောင်နေရတဲ့ရွာသားတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆိုင်းခေးဆိုင်ကအခုလိုပြောပါတယ်
ဒီအကျော်လောက်ကတော့ဟိုက်ပါအကြောင်းပါပေါ့မန်ရှူမြို့နယ်ထဲမှာရှိတဲ့ဒီဟိုက်ပါအကြောင်းပါတော့သူတို့စုပြီးဒီဘုံကြီးအကြောင်းမှာပဲနေထိုင်နေသေးတယ်ခင်ဗျဆက်ပြီးတော့ထပ်ပြီးလာတဲ့လူတွေကတချို့ဆိုလို့ရှိရင်တောထဲမှာပဲရှိနေတုံးပဲပေါ့နော်တချို့ကတော့မန်ရှူထဲမှာမိုင်းနောင်ထဲမှာတချို့ကလည်းလာရှိုးဘက်မှာတချို့ကလည်းဂျီတီဘက်မှာအဲ့လိုမျိုးပြီးပြီးတော့သူတို့အမျိုးစီသွားနေနေတဲ့လူတွေလည်းရှိတာပေါ့နော်ဒါပေမဲ့အထက်ခဲဆုံးကအခုဆိုလို့ရှိရင်တောထဲမှာကျန်နေတဲ့ IDP တွေနောက်ပြီးတော့ဒီဖုန်ကြီးเจ้าမှာနေနေတဲ့စစ်ပြေဒုက္ခတွေတွေကဟိုသူတို့စားနပ်ရိက္ခာရဲ့သူတို့အကာအကွယ်ရဲ့နောက်ကျမှရေးပေါ့နော်အဲ့ဒီဟာတွေအတွက်အထက်ခဲဖြစ်နေပါတယ်ခင်ဗျ
လက်ရှိမှာမြန်မာတပ်မတော်ကနေအင်အားထပ်မံတိုးချဲ့လာပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်ဝမ်ဟိုင်းဘူဌာနချုပ်ရဲ့တပ်စခန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေစေလို့ SSPP SSA ပြောခွေရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
မနေ့ကကြည့်တော့သူတို့အင်အားထပ်ကြည့်တယ်လက်နက်ကြီးတွေလည်းသူတို့ထပ်ကြည့်တယ်လေကြည့်ပြီးတော့မနေ့ကတော့သူတို့အတင်းတက်ပြီးတော့တိုက်တာပါလားတိုက်တော့အချိန်ကတော့ပို့ပြီးတော့မြင့်တယ်လေဆိုသူတို့အဲ့ဒီစိုက်ပွဲကြည့်တဲ့နေရာတွေလဲဟိုတင်းမဒီနားထပ်ကြည့်တယ်ပြီးတော့အဲ့ဒီလက်ပန်းချောင်းအရှိတ်ကကံကနေပြီးတော့သူတို့အဲ့ဒီတောင်ကုန်းတွေပေါ်ကနေပြီးတော့အဲ့ဒီလက်နက်ကြီးနဲ့ပစ်ကူနေတာပေါ့နော်
အခုလိုစင်အားတိုးချက်လာနေတဲ့အခြေအနေတွေကြောင့်ပိုက်ပွဲဆက်လက်ဖြစ်ပွားလာနိုင်ပြီးဒေသအတွင်းအေးချမ်းတည်ငြိမ်ဖို့ခက်ခဲနေဦးမယ်လို့သူကပြောပါတယ်။မနေ့ကတော့သမရဦးသိန်းစိန်ခေါင်းဆောင်တဲ့မြန်မာစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒါလက်နက်ကန်ဖွဲ့၈ဖွဲ့တို့နဲ့ NCA လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့ KIO ကချင်လွတ်လပ်ရေးဖွဲ့မွန်ပြည်တပ်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA DNL တောင်းပလောင်တပ်ဖွဲ့ KMPP ကရင်နီမျိုးရာတိုးတက်ရေးပါတီအစရှိတဲ့အဖွဲ့၁၀ဖွဲ့ကတော့အလုံးစုံပါဝင်ရေးနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေပေါ်နိုင်ငံရေးစည်းရေးအမခံမရရှိသေးတဲ့အတွက်ကြောင့်လက်မှတ်ရေးသွူးဖို့ညှင်းဆန်ခဲ့ပါတယ်။ဓမ္မရဦးသိန်းစိန်အနေနဲ့ကတော့လက်မှတ်ရေးသွူးဖို့အစဉ်သင့်ဖြစ်နေတဲ့အဖွဲ့တွေကိုအရင်ဥစွာလက်မှတ်ရေးသွူးဖို့နဲ့ကြာရှိနေတဲ့အဖွဲ့တွေပါဝင်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ NCA လက်မှတ်ရေးသွူးဖို့အဖွဲ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။တနင်္ဂနွေလုံးပြည်ကတိုက်ခိုက်ရေး NCA သဘောတူစာချုပ်လက်မှတ်ရေးသွူးပြီးပြီမဲ့လည်းလိုက်နာကြည့်သုံးဖို့နဲ့ဆက်လက်ကောင်းထည်ပေါ်နိုင်ဖို့ခက်ခဲနေဦးမယ်လို့ယူဆကြောင်းရှမ်းလူမှုဖွဲ့စည်းရဲ့ပြောရေးစုခွင့်ရှိသူစိုင်းခေးဆိုင်ကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်။
ခုရှိဖွဲ့ကတော့ထိုးသွားပြီပေါ့ဒါပေမဲ့ထိုးရတဲ့ရှိဖွဲ့စလုံးကပြန်မတိုက်ကြပါဘူးလို့အာမခံချက်ကဘယ်သူမှမပေးနိုင်ပါဘူးခင်ဗျပြန်မတိုက်ကြတော့ဘူးဆိုလို့ရှိရင်တော့ကိုကောင်းတာပေါ့လေဒီလိုမျိုးဖြစ်အပ်တဲ့အကောင်ဆုံးပေါ့ဒါပေမဲ့အဲ့ဒီအခြေအနေရောရောက်ပါမလားပေါ့တကယ်လို့မရောက်ဘူးဆိုလို့ရှိရင်ဒီနေ့ထိုးတဲ့ဟာကတကယ်ကြာရုပ်လိုမျိုးဖြစ်တယ်လို့ဆေးဆက်ပို့ပြီးတော့ယုံကြည်မှုပြပြစီမဲ့ဒီလက်မှတ်ထိုးပွဲလည်းဖြစ်တာပေါ့နော
်မနေ့ကကျင်းပတဲ့ ICE လက်မှတ်ရေးထိုးရမှာတိုင်းဒါလနဲ့ကင်ဖွဲ့တွေအားလုံးစုံမပါဝင်တဲ့အတွက်စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိနိုင်မှာမဟုတ်သေးသလိုတိုင်းဒါဒေသတွင်းထိုးစစ်ဆင်မှုကိုရပ်တန့်ဖို့နဲ့တပ်အင်အားတိုးချဲ့ရှင်းကိုရုပ်သိမ်းပေးဖို့ နိုင်ငံတကာဖွဲ့စည်းတွေကနေမြန်မာစိုးရကိုတွန်းအားပေးဖို့လိုအပ်ကြောင်းချမ်းလူမှုဖွဲ့စည်း၁၈ဖွဲ့ကနေအောက်တိုဘာလ15ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရော်တဲ့ပုံတွေ Internet Facebook လူမှုကွန်ရက် Website မှာဖြန့်ဝေမှုနဲ့ဖမ်းဆီးခံရသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
မြန်မာအစိုးရစစ်တပ်ကြီးကဲကိုတရော်တဲ့ပုံတွေ Internet Facebook လူမှုကွန်ရက် Website မှာဖြန့်ဝေမှုနဲ့ဖမ်းဆီးအရေးယူခံရတဲ့ Patrick Gunjali နဲ့ Macho Sunny Thun တို့ကိုချက်ချင်းပြန်လွှတ်ပေးဖို့ American နိုင်ငံသားရဲ့ဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။သူတို့နှုတ်စလုံးကိုအခုလိုဖမ်းဆီးအရေးယူတယ်လို့ကြားသိရတဲ့အတွက်လွန်စွာစိတ်ပြဲမိကြောင်း American နိုင်ငံသားရဲ့ဝန်ကြီးဌာနကပြောခွင့်ရသူ John Kirby ကပြောပါတယ
်။ On Burma, we're disappointed to hear reports that police have arrested and charged Patrick Gunjali.The spouse of International Women of Courage Award recipient, May Sabe Pew, under the 2013 telecommunications law, reportedly in response to a Facebook post.
Nangangaga Myodami Tatti Shinsuya, Mammy Sabe Pew, Kimun Pitu, Patrick Gunjali, O, Facebook of Martin Gere, Jonya Kujang, Anabai Niga, Natal Satongunhe, Satoye Ubrine, Pansi Ye Ugere, Sure, the Dini Jarebo, Jonoro Sapia Mibare.အလားတူဖြစ်ရမျိုးနဲ့ပဲမချောစန်နီထွန်းကိုလည်းအီလက်ထရောနစ်ဆက်သွယ်ရေးဥပဒေနဲ့အရေးယူထားတယ်ဆိုတာကျွန်တော်တို့နားလည်ထားပါတယ်
။အခုလိုဖန်စီအရေးယူတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သက်ရာရောက်တယ်လို့လူအခွင့်ရေးကိုလေးစားလိုက်နာပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေပါတယ်ဆိုတဲ့မြန်မာအစိုးရရဲ့ယက်တီချက်ဟာဒီမိုကရေစီစီးမင်းစည်းကမ်းနဲ့ကိုက်ညီမှုမရှိဘူးလို့လည်းဂျွန်ခဘီကပြောပါတယ်။တစ်ဆက်ထက်မှာပဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International AI အဖွဲ့ကလည်းဖမ်းဆီးအရေးယူခံထားရတဲ့ Patrick Gunjali နဲ့ Macho Sunny Thun တို့နဲ့ပတ်သက်ပြီးသူတို့အဖွဲ့အနေနဲ့စိုးရိမ်မကင်းဖြစ်ရတယ်လို့ချက်ချင်းပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။သူတို့နှုတ်ဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့ကမြန်မာအရေးသူတေသည် Laura Hyde ကအခုလိုပြောပါတယ်
။ Amnesty International is deeply alarmed by the arrests of Patrick Gunjali and Macho Sunny Thun.It's outrageous to think that someone could face years in jail for nothing but a harmless Facebook post.
Patrick Gunjali နဲ့ Choe Sunny Thun တို့နှစ်ယောက်စလုံးဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့အနေနဲ့သတိပြုမိပါတယ်။သူတို့နှစ်ယောက်စလုံးကိုချက်ချင်းပြန်လွှတ်ပို့လို့တို့လို့သူတို့ကိုစုံစမ်းစစ်ဆေးနေတဲ့အမှုတွေကိုရပ်ဆိုင်းသင့်ပါတယ်။သူတို့နှစ်ဦးစလုံးယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလို့ကျမတို့ကပြောပေမဲ့တကယ်တော့သူတို့နှစ်ယောက်စလုံးဖမ်းဆီးခံရတာဟာသူတို့ရဲ့အခြေခံလူအခွင့်အရေးကိုအသုံးပြုလို့ဖမ်းဆီးခံရတာဖြစ်ပါတယ်။
ပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံတကာအမျိုးသမီးတက်တီရှင်ဆူရမမ်မီစပယ်ဖြူရဲ့အမျိုးသား Patrick Gunjali ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပုံအားခြေထောက်ဖြစ်တက်နှင်းထားတဲ့ပုံကို Facebook ပေါ်မှာဖြန့်ဝေခဲ့တာကြောင့်ဆက်သွယ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်အောက်တိုဘာလ12ရက်နေ့တုန်းကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ပုံကိုရှင်တွဲတင်ထားပြီးတော့ဒေါ်ဆန်းစုကြည်ဝတ်ဆင်ထားတဲ့အစိမ်းရောင်အဝတ်အစားအတိုင်းစစ်တပ်ကလည်းအဲ့ဒီအစိမ်းရောင်နဲ့ဆင်တူတဲ့စစ်ဝတ်ဆောင်အယောင်တွေပြောင်းလဲဝတ်ဆင်တယ်ဆိုတော့တယောထားတဲ့ပုံတွေကိုဖြန့်ဝေခဲ့တဲ့အတွက်လည်းအစိုးရကမှချောစန်နီထွန်းကိုဖမ်းဆီးအရေးယူခဲ့တာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္လာကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ပြည်ရရဲ့ကြာသတောက်ကြနေညပိုင်းညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်နိုင်ဝက်စာအစီအစဉ်မှာတော့တလတော်မလို့တော့တဲ့မြမအထူးထူရေကောက်ပွဲဆိုင်ရာအထူးအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
်ပြည်ရမြမပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြမစနော်ဂျီမနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင်။ကျမတို့ VOA American အတန်ရဲ့တောက်ကြနေညနေခင်းစီစဉ်တွေကို line to meter 16 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်나이ဝက်စာတိုးချဲ့စီစဉ်တွေမှာဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်အတွင်းမဲဆက်စီယုံရေးခီးစဉ်လုံခြုံရေးအခြေအနေနဲ့တူပြပရောက်မဲပေးခွင့်ရှိသူတွေရဲ့မဲပေးခွင့်အခြေအနေနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုကိုရောက်နေပြီးတော့မြမရွေးကောက်ပွဲကိုကြိုတင်ဆန္ဒမဲပေးမယ်ကိုအာကာဟိန်းနဲ့တွေ့ဆုံမေးမြန်းချက်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အဲဒီနောက်မြမရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေကကောက်နှုတ်ချက်တွေနဲ့အတူနိုင်ငံရေးပါတီတွေရဲ့မိတ်ဆက်ကန်တာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်ကိုကြည့်ကြရအောင်ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဩဂတ်လဒေါအောင်ဆန်းစုကြည်ဟာရွေးကောက်ပွဲစီယုံရေးခီးစဉ်ဖြစ်ရခိုင်ပြည်နယ်ကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်အများကစိတ်ဝင်စားမှုရှိသလိုစိုးရိမ်မှုတွေလည်းရှိခဲ့ကြပါတယ်။တောင်ကုန်းမြို့မှာဒီကနေ့ပြောဆိုခဲ့တဲ့မိန့်ခွန်းထဲမှာတော့ဘာသာရေးနဲ့လူမျိုးရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်စနစ်တကျတိုက်ခိုက်မှုတွေရှိနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီခီးစဉ်မှာလိုက်ပါသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကိုကိုသားညိုကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါရှင်
။ကိုစီသူရဲ့အခုဒေါန်ဆန်းစုကြည်ဒီကနေ့တောင်ကုန်းမြို့မှာမိကွန်းပြောတယ်လို့သိရပါတယ်ခင်ဗျာ။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်ကအများကစိတ်ဝင်စားတဲ့ခီးစဉ်ဖြစ်နေပါတယ်။အဲ့တော့ဒီတောင်ကုန်းဒီလူလူစီဝေးပွဲမှာဒေါန်ဆန်းစုကြည်အတိတ်ကထူးခြားခြားဘာတွေများပြောသွားလဲခင်ဗျာ
။ဆုံးမတိုင်းပြောတာတွေကတော့ဒီ NDO မဲထဲကြဖို့ပြည်ပြောင်းလဲရေးဆိုရအတွက် NDO အင်တာအပိုင်းမဲပေးကြဖို့ပြောရတာဗျာ။အဲထူးခြားတာတစ်ခုကတော့ဒေသခံတွေကနေမေးတဲ့မေးခွန်းတစ်ခုမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကများရုပ်ဝဲမှာအနိုင်ရခဲ့လို့ NLD ပါတီတွေကသမရဖြစ်လာခဲ့တယ်ဆိုရင်ဘင်္ဂလီအရေးတွေကပို့ပြီးတော့နေရာယူလာလိမ့်မယ်ဆိုပြီးတော့ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်မေးရတာဗျာ။အဲ့တော့ဒေါန်ဆန်းစုကြည်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ "तू ကဒီနေရာအနှံ့ပြားမှာသူဒီလိုမေးခွန်းနဲ့မေးခံရတယ်ဆိုတော့အကြောင်းပြန်ပြောပါရစေ"ပြီးတော့သူရဲ့သုံးသပ်ချက်ကတော့ဒီလိုသူကအန်တီပါတီကိုပြောနေခြင်းဟာအစုဖက်တစ်ခုကနေပြီးတော့ဒီနိုင်ငံလုံးအနှံ့စနစ်တကျဝါရဖြန့်ကျင်လို့လေလို့သူကဒီနေ့မှာပြောဆိုသွားတယ်ဗျာ။အဲပြီးတော့ဒီမိုကရေစီဆိုရဖြစ်တဲ့အတွက်ပြည်သူရဲ့ဆန္ဒကိုစန့်ကျင်ပြီးတော့ဘာတစ်ခုမှလုပ်လို့မရဘူးဆိုတာလည်းဆက်ပြောပါတယ်ဗျာ။ပြီးတော့ဒီသူကဒီလူမျိုးရေးဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာပါဝင်ပြီးတော့အသုံးချတာဟာဒီဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဗျာ။NLD နဲ့ပတ်သက်ပြီးတော့ဒီလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်ခံရတာနဲ့ပတ်သက်ပြီးတစုံတရာအဖွဲ့အစည်းတွေကလုံးဝအရေးယူတာမျိုးကိုမတွေ့ရတဲ့အတွက်သူ့အနေနဲ့အထူးစိုးရိမ်နေဆိုတဲ့အကြောင်းပြောပါရစေဗျာ
။တစ်ဖက်မှာအခုဒီရခိုင်ပြည်နယ်ကိစ္စကလည်းလူမျိုးရေးဘာသာရေးကတော်တော်လေးအထိရှာမခံတဲ့အခြေအနေမှာရှိနေပါတယ်။ရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်တွေလည်းကျွန်တော်တို့တွေ့နေရပါတယ်။အဲ့တော့ရခိုင်လူမျိုးတွေရဲ့ဒီစိုးရိမ်ချက်နဲ့ပတ်သက်လို့ရောဒေါန်ဆန်းစုကြည်ဘာများတုံ့ပြန်ဖြေရှင်းတာရှိပါလဲ
။သူကတော့ချားကိစ္စတွေကိုစဉ်းစားတာမျိုးမလုပ်ပဲနဲ့လာမယ့်ရွေးကောက်ပွဲမှာ NLD ကိုပဲအာယုံစိုက်ပြီးတော့အဓိကမဲပေးကြပါ NLD ကနိုင်ငံရေးတော့ဒီအခိုင်အတာမှာငင်းငင်းကြံကြံအေးအေးချမ်းချမ်းနဲ့ပြောဒီဒီသံသရာတွေနဲ့စနစ်တကျအသုံးချပြီးတော့ရခိုင်ဒေသခံတွေအားလုံးချမ်းသာတဲ့အခြေအနေရောက်အောင်သူကတော့အစိုးရများသူလုပ်ခွင့်ရခဲ့တယ်ဆိုရင်ဆောင်ရှင်းပေးပါမယ်လို့သူပြောပါပါတယ်
ဒေါန်ဆန်းစုကြည်ရဲ့ဒီရခိုင်ခီးစဉ်နဲ့ပတ်သက်လို့တော်တော်စိတ်ဝင်စားကြပါတယ်အဓိကပေါ့ဆိုရခိုင်ဒေသမှာရခိုင်တိုင်းသားပါတီတွေကလည်းအင်အားကောင်းပါတယ်နောက်တစ်ချက်ကလူမျိုးရေးဘာသာရေးခုနကအထူးရှာမခံတဲ့ကိစ္စဖြစ်တယ်ဒီပေါ်မှာ NLD လည်းတော်တော်လေးဝေဖန်ခံရတဲ့အခြေအနေရှိပါတယ်အဲ့တော့ရခိုင်ဒေသမှာရှိတဲ့လူထုရဲ့အမြင်ကောဒေါန်ဆန်းစုကြည်ကူလာတဲ့ခီးစဉ်မှာဘယ်လိုများတိခောက်မိလဲကိုစီသူ
အဲဟုတ်ကဲ့ပါဒီဒေါန်ဆန်းစုကြည်ရောက်လာတဲ့အချိန်မှာကျွန်တော်တို့တွေ့ရတာကတော့ဒီ NLD ပါတီကိုတုတ်ခတ်တဲ့လူတွေကတော့ဘယ်လိုလဲတော့လာပြီးတော့ဒီမှာလာပြီးတော့ဒီရှိသူကြီးရောက်ရှိနေကြတော့တွေ့ရပါလေဗျာတက်တွေ့တဲ့ပါတီလည်းရှိနေဆိုပြီးပါတီဘက်မှာလည်းလူလူအင်အားနည်းငယ်တော့ရှိနေတယ်လို့အဲဒီတချို့တက်ကံတွေကတော့ပြောပါလေဗျာသူတို့က LCD နဲ့ပတ်သက်လို့တော့ တို့လေးအတိုင်းအားဖြင့်ရှိနေတာတို့တွေ့ခဲ့ရတ
ယ်ဟုတ်ကဲ့အခုလာကြတဲ့လူတထောင်လောက်ဆိုတာက NLD ကိုထောက်ခံတဲ့လူတွေပဲလားဒါမှရှိရင်ဒေါ်စန်းစုကြည်ကိုစိတ်ဝင်စားလို့လာကြည့်တဲ့လူတွေလားဘလို့အကဲဖြတ်လို့ရလဲကိုစီသူ
ဒေါ်စန်းစုကြည်ကိုဒီကမ္ဘာမှာမြင်ဘူးလို့လာကြည့်တဲ့လူတွေလည်းပါပါလေကပြီးတော့အပြောင်းလဲကိုလိုလားတာကြောင့်ဒီနေရာကိုရောက်လာကြတယ်လို့လည်းတချို့ကပြောပါလေကကျွန်တော်ကဒေါ်စန်းစုကြည်တောက်တဲ့နေရာကိုရောက်လာတာရှိတယ်လို့ NLD ပါတီကြောင့်လည်းဒီနေရာကိုရောက်လာကြတယ်လို့ကျွန်တော်လုံးသက်ပါလေက
လုံချုံရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျာလုံချုံရဲ့အစီအမံတွေရောဘယ်လိုရှိတာတွေ့ရလဲ
NLD ကအထူးစီစဉ်ထားတဲ့လုံချုံရေး NLD ရဲ့ဘီဝီတာကန်လုံချုံကြီးတွေကတော့အတော်လေးများတော့တွေ့ရပါခင်ဗျာဒီလိုတွင်းထဲမှာလည်းသူတို့ရှိနေတဲ့ဒေါ်စန်းစုကြည်ကအနီးကပ်လုံချုံကြီးတွေရှိနေတယ်ကျွန်တော်မီဒီယာအပေါ်မှာတခြားအပြင်ကနေရောက်လာနေသူတွေအားလုံးတွေ့လဲသူတို့က NLD လုံချုံရေးအထူးပြင်ဆင်တာတွေ့ရပါခင်ဗျာအဲ့ဒီအားလုံးဒီသာအမဘာရဲ့လုံချုံရေးနေနေရတော့အထူးပြင်လဲတွေ့ရတာရှိပါတော့ဗျာ
အမဒေါန်ဆာဆူဂျီတောင်ကုတ်တို့ဘာလို့သွားတဲ့ခါကြမှာကာဒန်နီဘာတွေမှာအာနာပိုင်းတွေဘက်ကရဲအဆောက်ရှော့တွေပါယူပြီးတာရောမရှိဘူးလား
အရှင်းနဲ့ဘာမှဖြစ်တဲ့အတွက်တော့ဒီဂျင်နာဆောင်မှာလုံချုံရေးအနေငယ်လိုက်ပြီးတော့ကားနဲ့လိုက်လာတာတော့ရှိပါလေ။ပြီးတော့ဒီလန်ကုတ်လက်တွေမှာလည်းလုံချုံရေးအနေငယ်ပေါ့နော်။ဒီနေရာကနှစ်ယောက်သုံးယောက်အဲ့လိုကားလေးတွေနဲ့ဆိုင်ကယ်လေးတွေနဲ့ရှိနေတာကလွင်ရင်တော့သူတို့တွေလုံချုံရေးခြားတာမျိုးတော့မတွေ့ရပါဘူးဗျ။
ဒေါ်စန်းစုကြည်ဟာဆိုရင်အခုတောင်ကုတ်မြို့ကနေတန်တွဲကိုပြန်ရောက်နေပြီးတော့ညအိတ်ရနာမှာပါမနေ့ကတန်တွဲမြို့မှာလူတို့ဟောပြောပွဲရှိပြီးနောက်တနေ့မှာတော့ဂွားမြို့မှာလူတို့ဟောပြောပွဲကျင်းပဖို့ရှိပါတယ်အဲ့ဒါပြီးရင်တော့ဂွားငတိုင်းချောင်းကုန်းလန်းကနေ ARD တိုင်းဘက်ကိုခရီးဆက်ထွက်မှာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကကောက်နှုတ်ချက်တွေတင်ပြတာကိုနားဆင်ရပါမယ်ကိုညံဝင်းအောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာမဲဆွေစည်းရုံးရေးခီးစဉ်အဖြစ်အောက်တိုဘာလ16ရက်ဒီကနေ့မှာရခိုင်ပြည်နယ်တန်တွဲလီစိတ်ကိုရောက်ရှိသွားပြီးထောင်ချီတဲ့ဒေသခံတွေကကြိုဆိုခဲ့ကြပါတယ်။ဒေါ်စုရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းအင်ရှင်အဖြစ်အဲဝတ်ကြေပြွန်အောင်ကြိုဆိုသွားမယ်လို့ရခိုင်အမျိုးသားကွန်ရက် ANN ကသတင်းထုတ်ပြန်ပါတယ်။ဒေါ်စန်းစုကြည်အနေနဲ့ရခိုင်ပြည်သူတွေခံစားနေရတဲ့လူမှုဒုက္ခအဖုံဖုံကိုကိုယ်တိုင်တွေ့ရှိနားလည်နိုင်မှာဖြစ်ပြီးနောက်အနာဂတ်မှာရခိုင်ပြည်သူတွေဘက်ကပို့ပြီးရည်တည်ပေးလာမယ်လို့မျှော်လင့်ကြောင်းလဲ ANN ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါ်စုရဲ့လုံခြုံရေးအတွက်အထူးကြံ့မတ်ဆောင်ရွက်ထားကြောင်းရခိုင်ပြည်နယ် NLD ကပြောပါတယ်။တောက်ကြဒီကနေ့တောင်ကုန်းမြို့နယ်မှာဒေါ်ဆန်းစုကြည်စတင်ဟောပြောခဲ့ပြီးအဖွဲ့အစည်းတစ်ခုက NLD ပါတီကိုဘာသာရေးလူမျိုးရေးအရဆွဆွဲတိုက်ခိုက်နေတာတွေလုပ်နေတယ်လို့သူကပြောသွားပါတယ်။ဒေါ်ဆန်းစုကြည်ဟာစနေနေ့မှာတန်တွဲမြို့နယ်တနင်္ဂနွေမှာတော့ဂွားမြို့မှာဟောပြောမှာဖြစ်ပါတယ်ခင်ဗျာ
မြန်မာ passport ကိုင်ဆောင်ထားတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲစပေးနေပါပြီမြန်မာအများစုရှိတဲ့စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအောက်တိုဘာ15ရက်နေ့ကနေ18ရက်နေ့အထိကြိုတင်မဲပေးဖို့သတ်မှတ်ထားပါတယ်မြန်မာတန်ရုံးကိုသွားပြီးမဲပေးတဲ့အခါအခက်အခဲတွေကြုံနေရပါတယ်ဆိုးမြို့ကြိုတင်မဲစစ်တမ်းကောက်ယူရေးအဖွဲ့ကဦးဝင်းပေါ်မောင်ကအခုလိုရှင်းပြပါတယ်
မဲပေးခွင့်ရတဲ့သူတွေမှာတန်ရုံးမှမဲသွားပေးတဲ့အခါကျလို့ရှိရင်ဟိုမဲလက်မှတ်မစုံတာအခုကြုံရတယ်မဲလက်မှတ်ကပြည်သူ့လွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အချို့ဆိုရင်တိုင်းသားပုဒ်စလေအတွက်ပေါ့နော်အဲ့လိုစုံသွားမဲ့ဟာမှာသူတို့ကဟိုမဲလက်မှတ်တွေကဟိုတထုပ်စီတစ်မျိုးစီပြီးလိုက်တဲ့အခါကျတော့အဲ့ဒီအထုပ်တွေကမစုံတဲ့အခါကျတော့တချို့ဆိုရင်မဲလက်မှတ်နှစ်ဆောင်ပဲရတာမျိုးကြောင်မဲရတာမျိုးကြီးအဲ့ဒီသက်သနာကျုံရတယ်ဒါဟိုဘဲပေးခွင့်ရတဲ့လူမှကျုံရတာပေါ့နော်နောက်တစ်မျိုးကတော့ကြတော့ဒီမဲဆင်းမှလည်းပါတယ်ပုံစံ15ခုလည်းပဲတည်တည်ချာချာတင်ထားတယ်ဒါပေမဲ့အခုမဲဆင်းရင်မှမဲပေးခွင့်မရဘူးအဲ့ဒါမျိုးတွေကအခုတော်တော်လေးကျုံနေရတယ
်ကြိုတင်မဲပေးခွင့်ပုံစံ15လျှောက်ထားပေမဲ့တကယ်မဲပေးရမယ့်အချိန်မှာမိမိတို့နာမည်တွေမဲစီရင်ထဲပါမလာတဲ့ပြဿနာကိုစိုးမြွတ်မြမတန်ရုံကဖြေရှင်းမပေးတဲ့အတွက်ကိုနီကိုဟန်နဲ့လုံနေကြရတယ်လို့ဦးဝင်းပေါ်မောင်ကပြောပါတယ်
။တန်ရုံကသူတို့အနေနဲ့လောလောဆယ်သူတို့လည်းမဖြေရှင်းပေးနိုင်ဘူး။ဘာဖြစ်လဲဆိုတော့မဲလက်မှတ်မပါတဲ့အတွက်သူ့ကိုမဲပေးခွင့်သူတို့ကပေးလို့မရဘူး။စီရင်နဲ့ဟိုမဲလက်မှတ်နဲ့ကဟိုမကိုက်ဘူးပေါ့။တချို့ဟာတွေကစီရင်မှာတွေ့တယ်။မဲလက်မှတ်ကဒီကိုရီးယားကိုရောက်မလာဘူး။အခြားတနေရာကိုရောက်သွားတယ်။ဆိုတော့အဲ့လိုလူမျိုးတွေအတွက်ကိုလည်းပဲလောလောဆယ်မှာမဲပေးလို့မရအောင်ဆိုတချို့ကကြတော့ကိုရက်ွက်ကြီးရွာမှာမဲဆင်းပါတယ်ဒါပေမဲ့အခုမဲဆင်းကပါမလာဘူးဆိုတော့အဲ့ဒါဘာကြောင့်ဖြစ်တယ်လဲဒါတွေကမဲပေးခွင့်ရရမှာဟိုတေချာနေရသားနဲ့ဟိုမရဘူးဆိုတဲ့အခါကျတော့ဒါအများကြီးနဲ့လာဆုံးရှုံးနေဆိုပြီးတော့အခုအဲ့ဒီထောက်ထားတယ်ကျွန်တော်တို့စုဆောင်နေ
တောင်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံသား2000ကျော်ဝန်းကျင်ရှိပြီးမဲပေးကွင်းပုံစံ15လျှောက်ထားသူ6000ကျော်ရှိခဲ့ပါတယ်။အဲ့ဒီထဲကမှ3988ဦးသာမဲပေးကွင်းရတာဖြစ်ပေမဲ့တချို့သူတွေမဲပေးကွင်းဆုံးရှုံးနေရပါတယ်။
2015ရွေးကောက်ပွဲအတွက်မီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းရဲ့ပနာမအစီရင်ခံစာကိုမြန်မာ Institute for Democracy MID အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာအတွက်စက်တင်ဘာလ10ရက်နေ့ကနေသတင်းသုံးပတ်ကြာလေ့လာစောင့်ကြည့်ခဲ့ပြီးနိုင်ငံပိုင်မီဒီယာတွေကတင်ပြတဲ့သတင်းတွေမှာရွေးကောက်ပွဲနဲ့မဆိုင်တဲ့နိုင်ငံတော်အာဏာပိုင်တွေရဲ့လှုပ်ရှားမှုတွေကိုသာတင်ပြတာတွေ့ရတယ်လို့ MID အဖွဲ့ကထောက်ပြထားပါတယ်။ပုဂ္ဂလိကပိုင်မီဒီယာတွေကတော့ရွေးကောက်ပွဲအကြိုကာလနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုမူဝါဒတွေကိုချပြတာမျိုးရှိပေမဲ့အင်အားကြီးပြည်ခိုင်ပြိုးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့အကြောင်းတွေကိုသာဖော်ပြတာများတယ်လို့အစိုးရခန်းစာမှာရေးထားပါတယ်။ဒီအစိုးရခန်းစာဟာရုပ်မြင်သံကြား5ခု၊ရေဒီယိုလိုင်း6လိုင်း၊အပတ်စဉ်နဲ့နေ့စဉ်တို့စာဆောင်10ဆောင်နဲ့အွန်လိုင်းမီဒီယာ3ခုတို့ကိုစောင့်ကြည့်ရေးသားခဲ့တာဖြစ်ပြီး VOA, MRTV, RFA စတဲ့သတင်းဌာနတွေနဲ့ပတ်သက်ပြီးနောက်တစ်ကြိမ်ထုတ်မဲ့အစီရင်ခံစာမှာဖော်ပြသွားမှာဖြစ်ပါတယ်။ MID ရဲ့2015ရွေးကောက်ပွဲစောင့်ကြည့်ရေးစီမံကိန်းအတွက်အစီရင်ခံစာ3ဆောင်ထုတ်ပြန်သွားမှာဖြစ်ပါတယ်ခင်ဗျာ
။နေ့စဉ်နောက်ဆုံးရရွေးကောက်ပွဲသတင်းကောက်နှုတ်ချက်တွေကိုကိုညံဝင်းအောင်နဲ့အတူမရှားဖောင်တို့တင်ပြခဲ့တာဖြစ်ပါတယ်။ပြပရောက်မြန်မာနိုင်ငံသားတွေရဲ့ရွေးကောက်ပွဲကြိုတင်မဲ့ဆန္ဒပေးမှုအခြေအနေအကြောင်းအင်တာဗျူးကိုမထုတ်လွှင့်ခင်စနစ်နေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့အကြောင်းအရာကိုလည်းပြောပြရင်းဖိတ်ခေါ်ပြစီရှင်။
ရရှိမြန်ခင်အခုလာမဲ့ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမဲ့ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်။အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲအဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနိလိုတဲ့အမြင်နောက်မင်းမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနိကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်
ဖီယိုအမေရိကန်တိုင်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဒီစန္ဒမဲကြိုတင်ပေးမှုအခြေအနေတွေကိုတွေ့ဆုံမေးမြန်းချက်ခံကိုစတင်ပါမယ်။မနက်ဖြန်ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုပ်မှမြန်မာနိုင်ငံသားတချို့ကြိုတင်မဲပေးဖို့ပြင်ဆင်ပါတယ်။ဒီဝါရှင်တန်မြို့တော်မှာကြိုတင်မဲပေးမဲ့သူတွေကပထမဆုံးအချိန်မဲဆန္ဒပေးနိုင်ဖို့မျှော်လင့်နေသူတူဦးဖြစ်တဲ့ကိုအာကာဟင်းကိုကိုအောင်အောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။တိတ်မကြခင်ရပိုင်းမှာပဲပေါ့ဒီအမေရိကန်ပြည်ထောင်စုရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်တော့မှာပေါ့လေ
။
ဆိုတော့ဒီလိုကြိုတင်မဲဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15ဆိုတာကိုဖြည့်ပြီးတော့ဒီမြန်မာတန်ရုံကိုပို့ပေးရတယ်ပေါ့ဆိုတော့အဲ့လိုပို့ပေးရတယ်ဆိုတော့ဘယ်လိုမျိုးစတည်လဲဆိုတော့အရင်ပြောပြပေးပါလား
ကျွန်တော်စတည်တာကတော့ဒီအမေရိကန်တန်ရုံကနေပြီးတော့ကျွန်တော်လိပ်စာကိုဒီစာပို့တယ်ပေါ့ဒီပုံစံ15ဖုန်းကိုစာရင်းနဲ့ဒေချာပို့တာပြန်တော့အဲ့ကလည်းတည်တယ်ပြီးတော့ကျွန်တော်ဒီအတိမိတ်ဆွေတငယ်ချင်းတွေကနေပြီးတော့ဒီရှာရင်းဖွင့်ရင်းနဲ့သူတို့လုပ်နေတယ်ဆိုတာဒီအကြောင်းတွေကိုကျွန်တော်တည်ရအဲ့အဲ့ဒီနေရာနေပဲကျွန်တော်တည်ရတာပါ
အော်တိုဘာလလည်းမှာပေါ့တော့ဒီမြန်မာတန်ယုံတွေမှာကြိုတင်မဲပေးနိုင်ပြီဆိုပြီးတော့ဒီတန်ယုံကကြေညာချက်ထုတ်ထားပါတယ်အဲ့ဒါတော့သိပြီလား
အော်သိတယ်ခင်ဗျာဟုတ်ကဲ့သိတယ်ဆိုတာကျွန်တော်သိတယ်ဆိုတာတော့ကျွန်တော်ကိုအဲ့လိုမျိုးဒီဓာတ်လိုက်တော့ဟိုပြောဒီဆုံးဟိုစာအကြောင်းကြားတာတော့မရှိပါဘူးဒါပေမဲ့ဒီတန်ယုံ statement ပေါ့ statement ကိုကျွန်တော် Facebook မှာ share ထားတာလေးတွေ့တဲ့အတွက်ကျွန်တော်အဲ့ကနေတစ်ဆင့်သိတာပါ
ဆိုတော့ဒီအခုကျွန်တော်တို့သိသလောက်ပေါ့လေဒီမြန်မာတန်ရုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းပဲဒီမှာရောက်နေတဲ့သူတွေအနေနဲ့ကြိုတင်မဲပေးခြင်းပုံစံ15ကိုဖြည့်ပြီးတော့ဟိုမြန်မာတန်ရုံကိုသူတို့ကဒီနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တဆင့်ဒီရွေးကောက်ပွဲကော်မရှင်ကိုပို့ပေးတယ်ပေါ့ဆိုတော့အခုကဒီပုံစံ15ဖြည့်ပြီးတဲ့လူတိုင်းမှာမဲပေးခွင့်ရှိပြီလို့ထင်လားခင်ဗျဘယ်လိုသဘောရလဲ
အဲ့ဒါလေးကျွန်တော်ပို့လိုက်တယ်ပေါ့နော်ပို့လိုက်တယ်သူတို့ဒီဟိုနောက်ဆုံးပို့ရမယ် yes ဆိုပြီးတော့ရှိအဲ့တော့အဲ့ဒါမတိုင်ခင်ကျွန်တော် email ကနေတစ်စင် scan ဖတ်ပြီးတော့ပို့လိုက်တယ်ဒါပေမဲ့အဲ့ဒါကဒါမှဟိုရောက်ရှိကြောင်းဒါမှမဟုတ်ရင်လက်ခံရရှိကြောင်းလည်းအကြောင်းမပြောင်းပြီးတော့အခု135ရောက်ဒီစင်ရင်ရတယ်ဆိုတော့အဲ့ဒီမှာကျွန်တော်စဉ်းစားတာကကျွန်တော်တို့135ထဲမှာကျွန်တော်ပါလားမပါဘူးလားဆိုတာလည်းကျွန်တော်မသိကြဘူးပေါ့နော်တော့အဲ့လိုကိစ္စတွေတော့ရှိတာပေါ့ဟုတ်ကဲ့
ဝါရှင်တန်ဒီစီတန်ရုံကနေပြီးတော့ကြိုတင်မဲပေးဖို့အတွက်ပေါ့နော်တောင်းခံလွာဒီတောင်းတဲ့သူက135ယောက်ရှိတာကိုပြောတာပေါ့
135ယောက်ဟုတ်ကဲ့အဲ့တဲမှာဥပမာကျွန်တော်ဒီဖောင်ဖြည့်လိုက်တဲ့အချိန်မှာဒီမြာဒီမှာယူပြီးတော့ဖြည့်ခဲ့မယ်ဆိုရင်ဒီဖောင်ကိုလက်ခံလားလက်မခံလားဆိုတော့ကျွန်တော်မသိသေးဘူးအဲ့တော့အဲ့135ဦးထဲမှာကျွန်တော်ပါလားမပါလားကျွန်တော်မသိဖြစ်နေ
ကြိုတင်မဲပေးနိုင်ဖို့အတွက်ရပ်ပိုက်ပဲလိုတော့တဲ့အချိန်မှာဒီဟိုမဲပေးခြင်းတဲ့သူတယောက်အနေနဲ့အခုကဟိုတေးတေးချာချာရေးရရဒီတန်ယုံဘက်ကဟိုအကြောင်းပြန်ကြားလာတာမျိုးကိုမရှိသေးတဲ့သဘောပေါ့
ဟုတ်ကဲ့အဲဒါပေါ့ကျွန်တော်ဆက်စကျင်းတော့ဒီပုံစံ15ကိုသူတို့စာတိုက်ကနေသိမ်းပို့တာတော့ကျွန်တော်လက်ခံရရှိတယ်ပြီးတော့နောက်ပိုင်းကျွန်တော်ပုံစံ15ပို့ပြီးတဲ့အခါကျတော့ပြီးတော့တန်ယုံကပြန်ပြီးကြောင်းကြားတော့မရှိသေးဘူးခင်ဗျ
ဆိုတော့ပို့တော့ဘယ်လိုပို့လဲ
ပို့လိုက်တာတော့ကျွန်တော် email ကနေသိမ်းပေါ့နော် scan ဖတ်ပြီးတော့ဒီသူတို့တောင်းတဲ့ဒီ visa ဟိုစာ passport made to တို့ visa made to တို့ပြီးတော့ form ကို scan ဖတ်ပြီးတော့ပို့လိုက်တယ်။သူတို့ပြောထားတဲ့ဒီ email လိပ်စာကိုပဲကျွန်တော်ပို့လိုက်တာ
။ဆိုတော့ဒါပေမဲ့အဲ့ဒီ email ကိုလက်ခံရရှိကြောင်းပုံစံ15ကိုလက်ခံရရှိကြောင်းမမအကြောင်းပြန်ကြား
တာမရှိဘူး။မမအကြောင်းပြန်တန်းခြင်းမရှိသေးဘူး။
ဟုတ်ကဲ့။ညီမပြမဆိုလို့ရှိရင်ဒီ mail ဆန္ဒရှင်စာရင်းတွေပေါ့နော်အမှားယွင်းတွေရှိတဲ့အတွက်ပြန်ပြင်တယ်။နောက်ပြန်ထုတ်ပြန်တယ်ဒါမျိုးတွေရှိတယ်။ဒီမှာကျတော့ကြိုတင်မဲပေးခြင်းလို့ဟိုဒီဖြောက်လွှာနဲ့เนาะဟိုတောင်းခံစွာဟိုဟိုပို့လိုက်တယ်။ဒါပေမဲ့ဘာအကြောင်းမှကိုပြန်ကြလာတာမျိုးမရှိဘူးဆိုတော့ဟိုဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်တူဦးအနေနဲ့ဘာဆက်လုပ်မလဲဘာဆက်လုပ်တင်တယ်လို့ဟိုထင်လဲခင်ဗျအ
ဲကျွန်တော်တခုလုတ်ခဲ့တာတော့ခုနဒီတို့ UEC ကနေပြီးတော့ internet ကနေပြီးတော့တို့ list ပြောတယ်အဲ့မှာတော့ကျွန်တော်နာမည်ပါတယ်ဒီလိပ်စာပါတယ်အလုံးစနစ်အမှန်မှန်ကန်ကန်ရှိတာတော့တွေ့ဒါပေမဲ့ဒီ American တန်ယုံဒီ Washington DC မှာရှိတဲ့ American တန်ယုံကနေတဆင့်ဒီတိုတင်မဲပေးခွင့်ရှိမရှိကတော့တန်ယုံကနေလည်းအကြောင်းကြားခြင်းမရှိသေးဘူးပြီးတော့ရှိလားမရှိလားဆိုတော့ကျွန်တော်လည်းမသိသေးဘူးပေါ့နော
်ဟုတ်
ပြီးတော့ရှိတယ
်တန်ရုံကထုတ်ပြန်တဲ့ကြေညာချက်တန်းမှာတော့ဒီကြိုတင်မဲဆန္ဒတောင်းခံလာပေါ့နော
်
ပုံစံ15ဟိုတင်ထားတဲ့သူတွေတိုင်းလာပြီးတော့မဲပေးလို့ရပါတယ်လို့တော့ပြောထားတာမျိုးတော့ရှိပါတယ
်
ဟုတ်ကဲ့ဟိုဒါပေမဲ့လည်းပဲဟိုခုနလိုအဝေးကလာမဲ့သူတွေရှိတယ
်
ဆိုတဲ့အခါကျတော့ဟိုခုနလိုမျိုးပေါ့တေးသေးချာချာမတည်ပဲနဲ့လာမဲ့အနေထားကိုဟိုတချို့တွေကဟိုစိုးရင်ကြတယ်လို့လည်းပြောတာမျိုးရှိတယ်လေ
တမ်းမှန်ပါတယ်ကျွန်တော်ဥမာကျွန်တော်တို့ကဒီ Washington DC မှာနေတယ်အကယ်၍များမတခြားပြည်နယ်ဒီ Washington DC မှာမဟုတ်တဲ့တခြားပြည်နယ်မှာနေတဲ့ဒီမဲပေးတဲ့မဲပေးလို့တဲ့လူတွေကဒီ DC ကိုလာခဲ့ပြီးတော့တန်ယုံရောက်မှအကယ်များပင်ပေးလို့မရဖို့ဆိုရင်ဟိုကတိကောက်ဖြစ်နိုင်တာလေးရှိတာပေါ့
ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာဆက်လုံးမလဲဥမာတန်ယုံဟိုဟိုကြိုပြီးတော့ဖုံးဆက်ပြီးတော့မေးတာတို့ဘာလို့ဟိုလှုပ်ထားတာမျိုးတွေရှိလား
လောလောဆယ်တော့မရှိသေးဘူးကျွန်တော်လှုပ်တင်တာပေါ့နော်လှုပ်ကြည့်ဖို့တော့
ကိုအားကားဟင်းကိုကိုအောင်အောင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်ပေးတဲ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာပေးပါမယ်။ဒီကနေ့တော့နိုင်ငံရေးပါတီများမိတ်ဆက်အစီအစဉ်မှာတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီနဲ့ချင်းတွတ်တဲ့ရေးပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးသွားပါမယ်ရှင
်။နာမည်ရွေးကောက်ပွဲကိုချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ချင်းတွတ်တဲ့ရေးပါတီဟာချင်းပြည်နယ်မှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့ကြိုးစားသွားမယ်လို့ဆိုပါတယ်။ချင်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းကနေမျိုးသားလွတ်တော်ပြည်သူလွတ်တော်ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အပြင်ရေးရဝင်ကြီးနေရာတွေကိုပါချင်းတွတ်တက်ရေးပါတီကဝင်ရောက်ရှင်းပြမှာပါပါတီဥက္ကဋ္ဌဥနိုထန်ကတ်ကတော့ချင်းတိုင်းရင်းသားတွေရဲ့စာပေနဲ့ယဉ်ကျေးမှုတွေကိုပြန်လည်ဖော်ထုတ်ပေးနိုင်ဖို့မူဝါဒချမှတ်ထားတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့မူဝါဒကချင်းတိုင်းသားများအထူးသဖြင့်ချင်းပြည်နယ်ပေါ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးပါပဲအကြောင်းရင်းကတော့ကျွန်တော်တို့ရဲ့ပြုတ်လို့နေပါဖြစ်တဲ့စာပြီးရင်ကျင်းမှုဒလိထုံးစာအမှုပညာတို့ဟာကျွန်တော်တို့ချင်းတူတဲ့ပါတီရပဲကာကွယ်ပြီးတော့တူတဲ့တောင်မှင့်တင်ရမယ်ဆိုတဲ့အဓိကရည်ရွယ်ချက်ပေါ့။ဒါရီကောင်းထဲဖော်နိုင်အောင်လဲကျွန်တော်တို့ကိုဖိုင်ပြဋ္ဌာန်းခွင့်ရှိမှလဲအာဘာလဲတကယ်လက်တွေ့ကောင်းထဲဖော်မယ်ဖော်လို့ရမယ်လို့ကျွန်တော်ယုံကြည်လို့ပါပဲ
။ချင်းတူတဲ့ပါတီဟာ2010ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းတဦးမှမပါဝင်ခဲ့ပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း22ဦးထဲမှာအမျိုးသမီးကိုယ်စားလှယ်လောင်းကတော့9ဦးပါဝင်မှာဖြစ်ပါတယ်။ချင်းတွတ်တဲ့ရေးပါတီဟာချင်းတိုင်းရင်းသားတွေရဲ့ဒလိထုံနှံ့စင်လာတွေကြောင့်
မြို့သမီးများခွဲခြားဆက်ဆံခံရတဲ့ပေါ်အဓိကထားလှုပ်ဆောင်မှုလဲဆန္ဒရှိနေပါတယ
်ကျွန်တို့ချင်းတိုင်းရင်တာရဲ့တော်တော်တကယ်လိုအပ်ချက်ကအမျိုးသမီးနဲ့ခလီကန်တာပါပဲအာယဉ်ကျေးမှုအရာပြောရမယ်ဆိုရင်အမျိုးသမီးရဲ့အကန္တာကကျွန်တို့ကနှိမ်ထားတယ်လို့ပုံစံမျိုးတော့ရှိနေတာပေါ့လေဒါဒန်းတုံငယ်များမဟုတ်အခုအထက်ထက်လက်တွေ့ချင်းတုံလို့မရဖြစ်နေတယ်ဥပမာနိုင်ငံကြီးမှာဖြစ်ဖြစ်စီးပွားရေးလူမှုကန္တာအားလုံးမှာတို့ကစီရန်မှာမရောက်ပဲနဲ့နောက်တာမှနေအဲ့ဒါကထုံဆန်ပဲဆိုတဲ့အယူလေးအစီတည်တယ်ဒါလည်းကျွန်တော်တို့ပြောလဲရှင်လို့အခုအလွတ်တော်မှလည်းကျွန်တော်တို့ပြန်ခန့်ရခြင်းဖြစ်တယ်နောက်ခလီကန်တာလည်းခလီကန်တာကိုကျွန်တော်ချင်းတိုင်းတာရဲ့အမြင့်တင်မှုအတတ်နိုင်ဆုံးမလို့ဘူးဆိုရင်တော့အနာကတ်ဆိုတာကျွန်တော်တို့မရှိတော့ဖြစ်သွားမှာဒီသားတစ်ခုလုံးတူးတဲ့ရာတူးတဲ့ကြောင့်ကိုကျွန်တော်တို့စဉ်းစားတဲ့အခါချင်းပြည်နယ်တောတောင်တွေများတယ်အာတဘာဝဲအလှကိုအခြေခံထားပြီးတော့ဤကိုဘာလဲအာဤကိုတူရီဇမ်ပုံစံမျိုးကျွန်တော်တို့ mix ပြီးမှပဲအစီအပြီးမလို့မင်းနဲ့ပြောရမယ်ဆိုရင်တော့ site view ရတဲ့အလှကတိတွေလည်းကျွန်တော်တို့ကြိုးစားခဲ့ပြီးမအောင်မင်းခဲ့ပါဘူးနောက်နောက်အာမွေမြူကြီးနဲ့ကျွန်တော်တို့ဖွင့်ဖြိုးရှိကိုကြိုးစားခဲ့တော့လည်းတိမအောင်မင်းပါဘူးအခုတော့ကျွန်တော်တို့ကတပတ်ပထဝီအလှလေးကိုအခြေခံထားပြီးတော့ tourist industry မျိုးကျွန်တော်လုပ်လိုက်မယ်ဆိုရင်တော်တော်လေးတူးတက်မှုဘဝပြောင်းလဲနိုင်လောက်တဲ့အဆင့်ရောက်မယ်လို့ကျွန်တော်ယုံကြည်တယ်
။ချင်းတိုတိုက်ပါတီဟာပါတီဝင်အင်အား 8,000 ခွဲဝန်းကျင်ရှိပါတယ်။2010ရွေးကောက်ပွဲမှာလွှတ်တော်နေရာ43နေရာကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီး12နေရာအနိုင်ရရှိခဲ့ပါတယ်။ဒိုင်းနာစီလုံးညီညီပါတီကတော့လာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးတိုင်းတာနဲ့ကိုယ်စားလှယ်လောင်းပေါင်း956ယောက်နဲ့လွှတ်တော်ရရက်ကိုဝင်ရောက်ရှင်ပြိုင်မှာပါ။ဒိုင်းနာစီလုံးညီညီပါတီရဲ့နိုင်ငံရေးမူဝါဒကတော့အများကောင်းစားရေးဝါဒပြည်သူအကျိုးပြုလမ်းစဉ်ကိုဖော်ဆောင်ဖို့အစွန်းမရောက်လဲလက်ကျင့်စဉ်ဆိုတာပဲဖြစ်ပါတယ်။
စဗနာနဲ့ပင်နေရပြီးတော့ကျဲ14လုံးဝန်းရံထားတယ်เนาะဘာဒီတစိမ့်ပါအဲ့တော့အနှစ်သာရကတော့စဗနံဆိုတာတောင်ဓမ္မအများစုကိုကိုးစားပြုတဲ့သင်္ကေတပဲပင်နေရဆိုတာဟာအလုံသမားလူရန်စားကိုကိုးစားပြုတဲ့အနေအထားဖြစ်တော့ဘာဒီရဲ့မူမာကအများကောင်းစားရေးဝါဒနဲ့ပြည်သူအကျိုးပြုလမ်းစဉ်ကိုဖော်ဆောင်မှဖြစ်တာနဲ့အများတိုင်းပြည်ရဲ့လူများစုကြီးဖြစ်တဲ့ကျေးလက်ဒေသမှာမိသင်းနေထိုင်တဲ့အခြေခံလူရန်းစားတွေဖြစ်တဲ့တောင်သူလူမနဲ့အလုံသမားတွေဘဝဖွံ့ဖြိုးရေးကိုဦးစားပေးဆောင်ရွက်သွားမယ်။အဲလိုဆောင်ရွက်လို့ကျန်တဲ့လူရန်းစားတွေအလွာတွေကလည်းပဲရန်သူသဘောမျိုးမျိုးပဲနဲ့တိုင်းပြည်ရဲ့တကယ်မိဖက်အင်အားစုတွေအနေနဲ့သဘောထားပြီးတော့ကျင့်သုံးဆောင်ရွက်သွားမယ်မူဝါဒတွေဖြစ်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်အရနိုင်ငံရဲ့စီးပွားရေးစနစ်ဟာဈေးကွက်စီးပွားရေးစနစ်ကိုသာအခြေခံရမှာဖြစ်ပေမဲ့တိုင်းနာစီလုံးညညပါတီကတော့ထူးခြားချက်တချို့ရှိပါတယ်
။ဈေးွက်စီးပွားရေးကို definition လေးထပ်ပြီးဖွင့်ထားပါတယ်။ဆိုတော့ဘောကတော့ဒဏ္ဍာဥ္စာရဖို့တိုင်းပြည်ရဲ့အကျိုးဖြစ်ထွန်းမှုအတွက်လူရန်းစားအားလုံးအလောအလုံးဟာလွတ်လွတ်လပ်လပ်ပါဝင်ပြီးတော့စီးပွားရေးမှာဆောင်ရွက်ခွင့်ရှိရမယ်။အဲ့ဒီစီးပွားရေးအရာအကျိုးမြတ်တွေထွက်လာရင်တော့ဖြစ်ရင်အားလုံးဟာဒီဒဏ္ဍာခွဲဝေတဲ့နေရာမှာတော့လူမှုတဟဇာတာဖြစ်မှုကိုအခြေခံတဲ့social market economy ဆိုပြီးတော့ကျင့်သုံးပါတယ် social market economy ဟာတကယ်တော့ socialist market economy မဟုတ်ပါဘူ
းဒိုင်းနာစီလုံးညင်ညွေပါတီဟာရွေးကောက်ပွဲကြေညာစာတမ်းတရထုတ်ဝေထားပြီးကဏ္ဍရရက်လိုက်ဦးစားပေးလှုပ်ဆောင်ရမယ့်အရာတွေကိုလည်းထည့်သွင်းဖော်ပြထားတယ်လို့သိရပါတယ
်ပါတီအနေနဲ့တာဝန်ထမ်းဆောင်ခွင့်ရရင်ထမ်းဆောင်သွားမယ့်ဂရီကိုတွေကိုအဲ့ဒီရွေးကောက်ပွဲကြေညာစာတမ်းမှာဖော်ပြထားပါတယ်အဲ့ဒီထဲမှာသူသမီးလူငယ်တွေအနေနဲ့တော့ဘဝအာမခံချက်ပေါ့လေပညာရေးကစပြီးတော့ပြုစုပြောင်းမှုလုပ်ငန်းတွေကိုလည်းပဲဦးစားပေးပြီးဖော်ပြထားလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လည်းအမျိုးသမီးဘဝမှာခိုင်လုံတဲ့အာမခံချက်တွေရရှိပြီးတော့တိုင်းပြည်မှာအမျိုးသမီးတွေလည်းပဲအမျိုးသားနဲ့တန်းတူအခွင့်အရေးရမယ်ဆိုတဲ့အခြေခံဥပဒေပါပိုင်ခွင့်တွေကိုအပြည့်အဝရဖို့ဆိုတဲ့ဥဒေချက်တွေထားပြီးတော့ဆောင်ရွက်နေပါတယ်
1988ခုနှစ်မှာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကနေပြောင်းလဲဖွဲ့စည်းခဲ့တဲ့ဒိုင်းနာစီလုံးညီညီပါတီဟာပါတီဝင်အင်အား63နီးပါးရှိတယ်လို့လည်းသိရပါတယ်1990ရွေးကောက်ပွဲ2010ရွေးကောက်ပွဲနဲ့2012ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပူပါတယ်ကျွန်တော်မိုးမြင့်ကျော်ပါမြန်မာခါကနေ VOA ကိုပေးပို့လိုက်တာပ
ါရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရီကဝတ်တွေအကြောင်းဖော်ပြပေးနေတဲ့နိုင်ငံရေးပါတီမိတ်ဆက်ကန်တာကိုနားဆင်ကြကြရတာပါရှင်
VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555ကိုခေါ်ဆိုနိုင်ပါတယ်ရှင်။စာရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတဆုံလင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။ပြည်ရဲ့တောက်ကြနေညနေပိုင်းအစီအစဉ်အဆုံးတက်ခင်မှာတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။အာဖဂန်နိုင်ငံကနေတပ်တွေကိုတဖြည်းဖြည်းချင်းပြန်လည်ရုပ်သိမ်းသွားဖို့အမေရိကန်ကဆုံးဖြတ်တာဟာအစဉ်ကျင်မဲ့တဲ့လုပ်ရဖြစ်တာလီဘန်တွေကရှုတ်ချခဲ့ကြပြီးတက်ခတ်မှုတွေကိုတွန်းမြင့်လှုံ့ဆော်သွားမယ်လို့ပြောဆိုလိုက်ပါတယ်။2018ခုနှစ်ဇန်နဝါရီလမှာတာဝန်ကအနားမယူခင်တပ်အင်အား 9,500 ထိမလျှော့ချမချင်း2016တနှစ်လုံးနီးပါးမှာလက်ရှိတပ်အင်အား 9,800 တိုင်းဆက်လက်ထားရှိသွားဖို့အမေရိကန်သမ္မတဘရက်ကိုဝါမားရဲ့ကြေညာချက်ကိုဒီကနေ့မှပဲအစ္စလန်စစ်သွေးကြွတွေကတုံ့ပြန်ပြောဆိုခဲ့ကြတာပါ။စီးပြားနိုင်ငံနဲ့နေဆန်နီတူရကီလေပိုင်းနဲ့တဲကိုကျူးကျော်လာပြီးဘယ်နိုင်ငံကမှမသိတဲ့လေရင်တစ်စင်းကိုပစ်ချလိုက်တယ်လို့တူရကီနိုင်ငံကပြောလိုက်ပါတယ်။သုံးချိန်တိတိသတိပေးတာကိုမတုံ့ပြန်ခဲ့တဲ့လေရင်ကိုတူရကီတပ်လေရင်တွေကဒီနေ့မှပဲပစ်ချလိုက်တာလို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကဘိုကိုဟာရမ်စစ်သွေးကြွအဖွဲ့တွေလှုပ်ရှားရာဘုံနုံပြည်နယ်မှာဘုံပေါက်ကွဲမှုတွေကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားပါတယ်။ပြည်နယ်မျိုးတော်မတီကူရီကဗလီချောင်းတစ်ခုအတွင်းမင်းနောက်မိုင်းကအသေးခံဘုံကွဲသမားနှစ်ယောက်ကဖောက်ခွဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ဂျီးရီးယားအနာဘဏ်တွေကဒီကနေ့ပဲအတည်ပြုပြောကြားလိုက်ကြတာပါ။ပထမဘုံပေါက်ကွဲမှုကိုအကူအညီပေးဖို့ရောက်လာသူတွေအများအပြားသိကြအောင်ဒုတိယတစ်ယောက်ကအသေးခံဘုံကွဲတက်ခတ်ဖို့အချင်းကိုက်စီစဉ်ခဲ့တာဖြစ်ပါတယ်။ညနေပိုင်းဝင်းပြူသူတွေဗလီမှာရောက်နေချိန်အသေးခံဘုံကွဲတက်ခတ်မှုတွေဖြစ်ခဲ့တာပါ။တက်ခိုင်မှုတွေကြောင့်အများအပြားလဲဒဏ်ရာတွေရရှိခဲ့ကြပါတယ်။အနောက်ဘက်ကမ်းခြေဒေသကဂျူးလူမျိုးတွေရဲ့ဘာသာရေးထွတ်မြတ်ထားရနေရာတစ်ခုကိုပါလက်စတိုင်းစံနာပြသူတွေကမိရှို့ဖျက်ဆီးခဲ့တဲ့ကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းသားတွေကတော့မတီးမငင်းအခြေအနေတွေချမ်းမှာနောက်ထပ်စံနာပြပွဲကြီးတွေဒီကနေ့ထပ်မံပြုလုပ်သွားဖို့လဲပြင်ဆင်နေကြတာပါ။ပါလက်စတိုင်းမျိုးတစ်မျိုးဖြစ်တဲ့နဘလတ်မှာရှိတဲ့ဂျိုးဆက်ဖြစ်ကူတင်းညင်းကိုပါလက်စတိုင်းသား100လောက်ကမီးလောင်ပုံးတွေနဲ့ညဘက်မှာတက်ခတ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့လူအုပ်ကိုပါလက်စတိုင်းအာဏာပိုင်တွေကလူစုခွဲလိုက်ပြီးမီးကိုလည်းညှိနှိုင်းပေးခဲ့ပါတယ်။ပါလက်စတိုင်းသမ္မတမမ်မော့အဘတ်စ်ကတော့တက်ခတ်မှုဟာတာဝန်မဲ့တဲ့လုပ်ရပ်ဖြစ်ပြစ်တင်ရှုတ်ချလိုက်ပြီးစုံစမ်းစစ်ဆေးဖို့လဲညွှန်ကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတပတ်ကုံကြီးရဲ့ဒီကနေ့အမေရိကန်သမ္မတအင်ဂျီရိုကိုအလက်ပတ်ခီးစင်ဟာတောင်ကိုရီးယားခေါင်းဆောင်ဖြစ်တာဝန်ယူခဲ့တဲ့2013ခုနှစ်ကစလို့ဒုတိယရင်ဖြစ်ပါတယ်။တွေ့ဆုံမှုအတွင်းတောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးလုံခြုံရေးနဲ့ကမ္ဘာရေးရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးမှာဖြစ်တယ်လို့နှစ်နိုင်ငံကြားမဟာမိတ်ဆက်ဆံရေးကိုလည်းခိုင်မာအောင်ထပ်မကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းအင်ဂျီရိုပြောခွင့်ရသူဂျော့ရှ်အာနက်စ်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒေသတွင်းမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်။ရှိတော်အရှာကာဝဲဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲတွေကိုလက်ခံကျင်းပနေတဲ့တရုတ်နိုင်ငံမှာဒေသရင်းညီညာရေးနဲ့တည်ငြိမ်ရေးအတွက်ကာဝဲဆောက်ရှောက်နိုင်ရန်ဝိုင်းဝန်းကြိုးပမ်းသွားဖို့တရုတ်ကာဝဲဝန်ကြီးကတိုက်တွန်းသွားခဲ့ပေမဲ့အခြေတည်အငင်းပွားစရာတွေဖြစ်နေတဲ့နေမြေပိုင်ဆိုင်မှုကိစ္စကိုဆွေးနွေးဖို့အတွက်ကိုတော့ရှောင်ရှားခဲ့ပါတယ်။နိုင်ငံပေါင်း10နိုင်ငံပါဝင်တဲ့အရှေ့တော်အရှာနိုင်ငံများအသင်းအာဆီယံကာဝဲဝန်ကြီးတွေရဲ့အလို့သဘောတွေ့ဆုံမှုတွင်နေမြေပိုင်ဆိုင်မှုကိစ္စတွေကိုတရုတ်ခေါင်းဆောင်တွေကလူသိရှင်ကြီးဆွေးနွေးသွားမယ်အလားလာတော့မရှိပါဘူး။တရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေသူတို့ဖြင့်ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်ငင်းပွားနေပေမဲ့ဒီကိစ္စကိုအခုလိုနိုင်ငံငယ်ဆုံးဆွေးနွေးပွဲတွေမှာထပ်သွင်းဆွေးနွေးဖို့ကိစ္စကိုတော့မလိုလားပါဘူး။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်တဲ့ဥပဒေတွေကိုအသုံးပြုပြီးဖမ်းဆီးရေးယူခံရသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို Facebook Internet ဆက်မြန်းနာပေါ်မှာပုတ်ခတ်လောင်ပြောင်နေဆိုပြီးအ ਨੇ စုံလူနှစ်ယောက်ကိုမြန်မာအနာဝင်တွေကဖမ်းဆီးခဲ့ပြီးနောက်မှာပဲအခုလိုတောင်းဆိုချက်တွေထွက်ပေါ်လာတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတော့နိုင်ငံတကာအမျိုးသမီးတတိရှင်ဆူယာမက်စဘီမီဇဘယ်ဖြူရဲ့ခင်မောဖြစ်သူကွန်ဂျာလီကိုအနာဝင်တွေကဖမ်းဆီးခဲ့တဲ့တရင်အတွက်စစ်ပြက်မိရဲ့အကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ
် VOA ရဲ့တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Neshwan Kelly ဖြစ်ပါတယ်။
VOA ကနေနောက်ဆုံးအခုထုတ်လွှင့်ပေးနေခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.